Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဩဂုတ်လ9ရက်နေ့လနေ့ညပိုင်း 9:30 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပဲရှင်ကျမနင်္ဂလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါမြောက်ကိုရီးယားဘက်ကအကောင်းဆုံးလုပ်နိုင်တာကတော့ဆေးဆက်ဆွေးနွေးရေးအဆင့်အင့်ဖြစ်ဖို့ဒုံးကျည်ဆန်းသက်တာတွေရပ်ပါပြီဆိုတဲ့သတင်းစကားပေးဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံသားဤဝန်ကြီးကပြောဆိုလိုက်ပါတယ်တောင်ကျောင်းပင်လယ်ပြင်ပိုင်နက်ဆန်ရအငင်းပွားမှုတွေအပေါ်မှာအထူးပဲစိုးရိမ်ရပါကြောင်းအမေရိကန်ဂျပန်နဲ့ဩစတြေးလျတို့ကပူးရဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်မြန်မာတနိုင်ကလုံးကဒီမိုကရေစီရေးအုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လေးလုံးအရေးတော်ပုံတမိုင်းပြလိုက်တိဆောက်ဖို့အတွက်ကြိုးပမ်းနေတဲ့လက်ရှိအခြေအနေပဲရောက်နေပါပြီလေဒီ
ကြတဲ့ကြိုးပမ်းဖို့ရေးကိစ္စအဆွေလေးအတူတူလိုက်လို့ရှင်တော့အဲ့ဒါကြိုးပမ်းဖို့ရေးတဲ့အကောင့်တဲ့ပေါ်မှာဖြစ်တဲ့ဖြစ်တဲ့အတွက်ပုံပြီးကောင်းတယ်ပေါ့နော်ပုံပြီးကောင်းတယ်ဆိုတော့အခုကကျွန်တော်တို့ဒ
ီလိုဆိုတော့ရှင်ငင်းချင်ရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုချင်းမီပြောတော်တာပါပြေဆုံးတော့မကြခင်ကြားမှာပါဒါအပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒီကနေ့မန္တလေးတိုင်းထက်ကကြေးလက်ပြည်သူတွေနဲ့တွေ့ဆုံတဲ့တဲ့တမ်ဘရောကကန့်ကွက်တဲ့ကြားကပဲမွန်တော်လိုင်းရင်းနဲ့ကျင်းပတဲ့တဲ့နဲ့ထိုင်းနိုင်ငံမှာအလုပ်ပါမယ့်အတွက်ပိုက်ဆံပေးခဲ့ရပေမဲ့နောက်ပိုင်းအလုပ်ကပါထုတ်ပယ်ခံခဲ့ရတဲ့မြန်မာအလုပ်သမားတွေကိုကုမ္ပဏီကရောချေပေးဖို့ထိုင်းတရားရုံးကဆုံးဖြတ်လိုက်တဲ့သတင်းတွေကိုတင်ပြတော့မှာပါဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်မြောက်ကိုရီးယားဘက်ကအကောင်းဆုံးဆောင်ရွက်နိုင်တာကတော့ဆွေးနွေးပြောဆိုရေးအစင်းနဲ့ဖြစ်ဖို့ဒုံးကျည်ဆန့်သက်မှုကိုရပ်ပါမယ်ဆိုတဲ့သတင်းစကားပေးဖို့ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာအရှိတောင်အရှနိုင်ငံများအသင်းရဲ့ဒေတာဆိုင်ရာဖိုရမ်ကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးကအခုလိုပြောဆိုတာပါပယ်ရင်းတက်ထုံးကြီးဆန်းသက်မှုတွေကြောင့်မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုဒစ်ကိုပြီးခဲ့တဲ့စနေနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတခဲနဲ့အတည်ပြုလိုက်တာဟာဆိုရင်မြောက်ကိုရီးယားရဲ့လုပ်ရက်တွေအပေါ်နိုင်ငံတကာအတိုင်းအဝိုင်းကလက်တင်မခံနိုင်ဘူးဆိုတာနဲ့ကိုရီးယားကျိုးဆယ်နျူကလ িয়ার ကင်းစင်ရေးကိုမျှော်လင့်နေဆိုတာကိုရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကတော့ဒဏ်ခတ်ပိတ်ဆို့မှုကိုရှုတ်ချတဲ့အကြောင်းဒီကနေ့တနင်္လာနေ့မှာနိုင်ငံပိုင်မီဒီယာကနေပြောပါတယ်။သူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ရေးဆွဲဆက်တဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုကအလုံးမဖြစ်ဘူးဆိုတာကိုထပ်ပြီးသက်တည်ပြတဲ့အနေနဲ့ရောအမေရိကန်ကိုလက်တုံ့ပြန်တဲ့အနေနဲ့ရောစံတမှုတွေကိုအစာပေါင်းထောင်နဲ့ချီထပ်လုပ်မယ်လို့မြောက်ကိုရီးယားဘက်ကပြောပါတယ်။မြောက်ကိုရီးယားဘက်ကတရားမျှတရေးအတွက်ဆောင်ရွက်သွားမှာဖြစ်ပြီးအမေရိကန်အနေနဲ့နှစ်နိုင်ငံကြားမှာသမုတ်တရားကြီးချထားလို့ပြည်မာကြီးလုံခြုံပြီလို့ယုံကြည်ထားတယ်ဆိုရင်တော့အမားကြီးတရက်ကိုကျူးလွန်တာပဲလို့လည်းမြောက်ကိုရီးယားကပြောဆိုလိုက်ပါတယ်ရှင
်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ချင်းကပ်မှုကိုမြောက်ကိုရီးယားဆိုရကပယ်ချလိုက်ပြီးတဲ့နောက်မြောက်ကိုရီးယားနိုင်ငံပေါ်အပြင်းထန်ဆုံး PR တွေပေးဖို့အမေရိကန်ရံမူဝါဒကိုလုံးဝထောက်ခံတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကမြောက်ကိုရီးယားကတိုက်ချင်းပစ်ပယ်ထိန်းတုံးကြီး ICBM ကိုဒုတိယကြိမ်အောင်မြင်စွာလွတ်တင်ပြီးချိန်ကစပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပထမဆုံးကြိမ်တယ်လီဖုန်းစကားပြောဖို့အတွက်သမ္မတမွန်ဂျေအင်းဟာအပန်းဖြေအားလိုက်ရခီးကနေတင်းလာနေမှာပြန်ရောက်လာခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်အရေးယူပိတ်ဆို့မှုတွေကိုအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကထောက်ခံတယ်လို့ထလောင်းပြောကြားခဲ့ပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကိုအမေရိကန်တရုတ်ရုရှားနိုင်ငံပါဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကစနေနေ့ကတညီတညွတ်ထဲထောက်ခံခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတက်ကမြောက်ကိုရီးယားနိုင်ငံကနေကြောင်ပြီးသွေးတန်ခဲနဲ့ပင်လယ်ဇာတင်ပို့မှုအလုံးကိုတားမြစ်လိုက်တယ်လို့ပြည်ပမှာအလုံးလုံးနေတဲ့မြောက်ကိုရီးယားနိုင်ငံသားအရေးအတွက်ကိုလည်းကန့်သတ်လိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့တရားမဝင်နျူကလ িয়ার နဲ့ပယ်ထိန်းဒုံးအစီအစဉ်တွေကိုလောင်စာအားဖြည့်ဖို့အတွက်တနစ်ကိုအမေရိကန်ဒေါ်လာ1ဘီလီယံလောက်ဆုံးရှုံးစေမှာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂကပို့ပြီးပြင်ထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာကိုဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကလည်းတနစ်ကိုအနေနဲ့ကကြိုဆိုလိုက်ပါတယ်ခင်ဗျာ။
တောင်ကျောင်းပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားမှုတွေအပေါ်အထူးပဲစိုးရိမ်နေတဲ့အကြောင်းအမေရိကန်ပြည်ထောင်စုဂျပန်နဲ့ဩစတြေးလျတို့ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒေတာတွင်းမှာတင်းမာမှုတွေတိုးလာစေနိုင်တဲ့ဒါမှမဟုတ်လေပြန်လည်ပြင်ဆင်မရနိုင်တော့တဲ့အခြေအနေထိသဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့မြေတွေပေါ်ယူနေတာနဲ့စီးရေးဆောင်ရွက်ချက်တွေကိုရပ်ဆိုင်ဖို့ကိုလည်းတောင်းဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဩစတြေးလျနိုင်ငံသားဝန်ကြီး Julie Bishop နဲ့ဂ Japan နိုင်ငံသားဝင်ကြီးတာရိုကိုနိုတို့ဖိလစ်ပိုင်မှာကျင်းပနေတဲ့အရှိတောင်အရှဝင်ကြီးအဆင့်အစည်းအဝေးအတွင်းတီးတန့်တွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ပူးရဲကြေညာချက်တစ်စောင်ထုတ်ခဲ့တာပါ။တောင်ကျုပ်ပင်လယ်ပြင်အတွင်းကတရုတ်တို့ပိုပြီးပိုင်ဆိုင်တယ်လို့ပြောဆိုမှုဟာတရားမဝင်ကြောင်းဆုံးဖြတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်အတွင်းအငင်းပွားမှုဆိုင်ရာနိုင်ငံတကာခုံသမားဒီယုံရဲ့ဆုံးဖြတ်ချက်ကိုတရုတ်နဲ့ဖိလစ်ပိုင်တို့လိုက်နာကြဖို့ကိုလည်းပြောဆိုထားပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်နက်တွေကိုထိုင်းဝမ်အပါအဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကပါပိုင်ဆိုင်ကြောင်းအငင်းပွားနေတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေနိုင်ငံတကာဥပဒေတွေနဲ့ကန့်ညီပြီးတရားဝင်သတ်မှတ်ချက်တစ်ခုဖြစ်လာရေးအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်တို့ဘက်ကကတိပြုထားတဲ့နှစ်ဖက်လိုက်နာရမယ့်စီမံစည်းကမ်းတွေပေါ်ပေါက်လာရေးအတွက်ဆောင်ရွက်ကြဖို့ကိုလည်းကြေညာချက်မှာတိုက်တွန်းထားပါတယ်ရှင်။
ဗင်နီဇွဲလားစစ်တပ်စခန်းတစ်ခုကိုစစ်တပ်ရာရှိဟောင်းတူဦးဦးဆောင်တဲ့တိုက်ခိုက်မှုကိုဗင်နီဇွဲလားတပ်ဖွဲ့တွေကဖြိုခွင်းနိုင်နေခဲ့ရတယ်လို့သမ္မတနီကလပ်စ်မာဒူရိုကမနေ့တနင်္ဂနွေနေ့မှာပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကိုလံဘီယာတို့ကငွေကြေးထောက်ပံ့တဲ့အကြမ်းဖက်ဝါဒစွဲတိုက်ခိုက်မှုဖြစ်တယ်လို့သမ္မတမာဒူရိုကကြေညာပေမဲ့သူ့ရဲ့ဆွဆွဲပြောဆိုချက်နဲ့ပတ်သက်တဲ့တပ်တွေထောက်ထားပြီးတော့မနေ့တနင်္ဂနွေနေ့ညနေခင်းရုံးမြင့်တန်းကြားမှာပြောဆိုထည့်သွင်းခြင်းတော့မရှိခဲ့ပါဘူး။ဗင်နီဇွဲလားနိုင်ငံလေပိုင်းဗလန်စီယာမြို့အနီးကစစ်တပ်ခန်းတစ်ခုမှာမနေ့တနင်္ဂနွေနေ့အစောပိုင်းကတိုက်ခိုက်မှုမှာစစ်တပ်နဲ့အပြန်အလှန်ပစ်ခတ်မှုတွင်ဆန့်ကျင်တိုက်ခိုက်သူအနည်းဆုံး2ဦးသေဆုံးခဲ့ပါတယ်။ပါရာမာစီစစ်ခန်းကိုတိုက်ခိုက်ခဲ့သူ20လောက်ရှိခဲ့တယ်လို့သမ္မတမဒူရိုနဲ့အစိုးရအရာရှိတွေကပြောပါတယ်။စစ်တပ်မရောက်ခင်လေးမှာဒီဆန့်ကျင်တိုက်ခိုက်သူတွေက10ယောက်ထွက်ပြေးသွားပြီးတော့ကျန်တဲ့သူတွေနဲ့စစ်သားတွေမနက်7နာရီလောက်ထိအပြန်အလှန်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတချို့သေဆုံးပြီးတော့တချို့အဖမ်းခံခဲ့ရပါတယ်။ထွက်ပြေးလွတ်မြောက်သွားသူတွေကိုရှာဖွေနေတယ်လို့လည်းသမ္မတမဒူရိုကပြောပါတယ်။ဘိုဂျီဟွမ်းကာဂိုရီပါနိုဘာလို့ပြောဆိုသူစစ်တပ်အရာရှိတဦးကသူ၏ရဲ့တဝိုက်မှာအမျိုးသားတရားစင်ကြော်ချံရံပြီးရိုက်ကူးထားတဲ့ဗီဒီယိုဖိုင်တစ်ခုကိုလူမှုကွန်ရက်ပေါ်ကိုတင်ခဲ့ပါတယ်။သူဟာမဒူရိုရဲ့အလွန်ဆိုးဝါးတဲ့မင်းဆိုးမင်းကြီးအုပ်ချုပ်ရေးစနစ်ကိုစန့်ကျင်တဲ့တရားဝင်ပုံကံချားနာသူဖြစ်တယ်လို့သူကိုယ်သူကြေညာခဲ့ပါတယ်ခင်ဗျာ
။ UAE မေဂျန်အတန်ညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်ဂျပန်တောင်ကိုရီးယားတို့ကနိုင်ငံသားရေးဝင်ကြီးတွေဒီကနေ့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတွေ့ဆုံခဲ့ကြပြီးဒေသဖွံ့ဖြိုးရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးတို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။မနီလာမှာကျင်းပနေတဲ့အာဆီယံဆေးဝေးတွေကိုတော့မြန်မာဒုတိယနိုင်ငံသားရေးဝင်ကြီးဥကြော်တင်တက်ရောက်နေတာပါအာဆီယံနိုင်ငံသားဝင်ကြီးတွေဘက်ကတော့ဒေတာရင်းဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့စီကနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေတိုးတက်ရရှိလာဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ကြပါတယ်အာဆီယံအတိုင်းဝိုင်းကိုဆက်လက်ပံ့ပိုးသွားဖို့နောက်ဒေတာတွင်လွတ်လပ်စွာကုန်သွယ်ရေးဖြစ်မြောက်လာစေဖို့အတွက်စီးပွားရေးပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တည်ရဖို့မျှော်လင့်တဲ့အကြောင်းတရုတ်ဂျပန်တောင်ကိုရီးယားနိုင်ငံသားဝင်ကြီးတွေကပြောဆိုခဲ့ကြပါတယ်ကုန်သွယ်ရေးဆိုင်ရာအကျိုးစီးပွားကာကွယ်ရေးဝါဒကြီးထွားလာတဲ့အချိန်မှာအာဆီယံနဲ့တရုတ်ဂျပန်တောင်ကိုရီးယားတို့အနေနဲ့လက်တွေ့ပူးပေါင်းဆောင်ရွက်မှုကိုပိုပြီးမြင့်တင်ဖို့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီကတိုက်တွန်းပါတယ်ဂျပန်နိုင်ငံသားဝင်ကြီးကလည်းအလားတူတိုက်တွန်းပါတယ်ကနာကြီး6ခုမှာပူးပေါင်းဆောင်ရွက်ကြဖို့တရုတ်နိုင်ငံသားဝင်ကြီးကအဆိုပြုထားမှာစားနပ်ရိက္ခာလုံခြုံမှုစီးရင်မွေးတည်မှုလျှော့ချရေးစီးပွားရေးနဲ့ဗန္နာရေးစွန့်ရီမြင့်တင်ရေးတို့လည်းပါဝင်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဒေသမှာဒီအပိုင်းတွင်အရသာအများစုပါဝင်တဲ့ဒါဇင်နဲ့ချီတဲ့လူတွေကိုတပုံတွေကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းတွေကိုစုံစမ်းစစ်ဆေးနေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။စာအီပူးပြည်နယ်ကမီယာဇာအိုလန်းရွာကိုတာလီဘန်တို့တိုက်ခိုက်သိမ်းပိုက်ပြီးနောက်စနေနေ့ကအခုလိုဖြစ်ပျက်ခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တို့ကပြောပါတယ်။အစ္စလာမ်ရဲ့သဘုံတွေကအရသားတွေရဲ့အိမ်တွေကိုမိရှို့ပြီးတော့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ40ကျော်ကိုတပ်ဖြတ်ခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကစွပ်စွဲပါတယ်။အသက်ခံရသူတွေဟာလူနည်းစုရှီယာမွတ်စလင်ဟာဇာရာမျိုးနွယ်တွေဖြစ်ပြီးတော့တချို့ကတော့ကောင်းပြက်ခံရတာလို့လည်းပြောကြပါတယ်။စုံစမ်းစစ်ဆေးမှုလုပ်နေတဲ့ဖြစ်တယ်လို့အာဖဂန်ဆိုင်ရာကုလထောက်ပံ့ရေးမစ်ရှင် UNAMA က VOA ကိုဒီနေ့တနင်္လာနေ့မှာပြောပါတယ်။ဒ Taliban Pio Kunyagara, Suya, Tawan Siduri, Pioso Jago, Pechabi, Daha, Yanduri, Ye, Chimimashide, Warapchen, Pioso Mupi, Desobio, Taliban, Pointing at Tamumlo, Bulu, Piovari, Agutapia Mupike, Sule, Yatisia, Sayaka, and Emma, Afghan Longurita Poriga, Islamic Sunya, Seduja, and Tiny, Piovari, Taliban in IS Taika, the Mari Bubamio, Yadarigo, Taika, Pidelo, Pina, Tawan Sidu, the Toga, Piovari, so Sabioso Jadigo, Taliban Uga, and Yensobio, IS Seduja, Rigo,
သူတို့လည်းရန်သူဖြစ်တတ်မှသာပြီးအာဖဂန်မှာစစ်သွေးကြော်တွေမရှိဘူးလို့ခိုင်မှာပြောဆိုလိုက်ပါတယ်ခင်ဗျာပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲပေါ်ရုရှားတို့ချောင်းဝင်နောက်ဆက်ခဲ့မှုကြောင့်တန်တရားတွေမယုံကြည်မှုတွေအကြီးအကျယ်ဖြစ်စေခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးရက်စတီလာဇန်ကဒီကနေ့တနင်္လာနေ့မှာပြောပါတယ်အမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးအတွက်ဆောင်ရွက်ပွ င်ဆိုင်ဝန်ကြီးကပြောပါတယ်ရုရှားနိုင်ငံတွင်းကအမေရိကန်တန်တမန်ရေးဌာနတွေကရာနေချီတဲ့တန်ဝင်တန်းတွေနဲ့တခြားဝန်ထမ်းတွေကိုဖယ်ရှားဖို့ရုရှားရဲ့ညွှန်ကြားချက်ကိုစက်တင်ဘာလ၁ရက်နေ့မှာအမေရိကန်ဘက်ကတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ရုရှားနိုင်ငံတွင်းကတန်ဝင်တန်းတွေပြန်ခေါ်ဖို့ရုရှားရဲ့ပြောဆိုချက်ကိုဘလို့တုံ့ပြန်မယ်ဆိုတာမဆုံးဖြတ်ရသေးတဲ့အကြောင်းပြောခဲ့တယ်လို့လဲအမေရိကန်နိုင်ငံသားရေးဝန်ကြီးတီလာဆန်ကပြောဆိုသွားပါတယ်ရှင်
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးကူညီမှုမရတာကြောင့်ကုလသမဂ္ဂရဲ့စီးရီးယားစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်တယ်လို့ရဝန္ဒါနဲ့ယူဂိုစလာဗီးယားနိုင်ငံတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာစစ်ရာဇဝမှုတရားရုံးရဲ့တရားစွဲအရာရှိအဖြစ်၅နှစ်ကြာလုပ်ခဲ့တဲ့ဆွစ်ဇာလန်ရှေ့နေချုပ်ဟောင်းကာလာဒယ်ပွန်တီကပြောလိုက်ပါတယ်သူမအနေနဲ့ဘာမှအလုံးမလုံးတဲ့ကော်မရှင်မှာဆက်ပြီးတော့မပါဝင်နိုင်တော့ဘူးလို့ဆွစ်မဂ္ဂဇင်းဘလိတ်ကိုတနင်္ဂနွေနေ့ကပြောခဲ့တာဖြစ်ပါတယ်စီးရီးယားသမ္မတဘရှောအယ်အာဆတ်ဆိုရာကငြင်းငြမ်းစွာဆန္ဒပြတဲ့သူတွေကိုဖြိုခွင်းခဲ့ပြီးလာပိုင်းအကြာ2011ဩဂတ်စ်လကဒီကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်စီးရီးယားပြည်တွင်းစစ်စတင်ဖြစ်ပွားချိန်ကစပြီးတော့တည်ဆုံးသူအရေအတွက်ဟာ၄သိန်းလောက်ရှိတယ်လို့ခန့်မှန်းရပါတယ်ကုလသမဂ္ဂကတော့စီးရီးယားပြည်တွင်းစစ်ကြောင့်ဒုက္ခသည် 9.2 သန်းရှိတယ်လို့မှတ်ပုံတင်ထားပြီးစီးရီးယားနိုင်ငံတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေသူနောက်ထပ်6သန်းကျော်ရှိတယ်လို့ပြောပါတယ်ခင်ဗျာ
တင်လာနေညဖက်ထိတ်တန့်ရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြသွားတာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရောင်းမယ်မြန်မာတိုင်းငါလုံးကဒီမိုကရေစီရေးအုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လေလုံးအရေးတော်ပုံတမိုင်းပြတိုက်တိဆောက်ဖို့အတွက်ကြိုးပမ်းနေကြရမှာအခုတော့ပြည်အောင်စုအစိုးရအစင်နဲ့ညီနိုင်ဆောင်ရွက်မှုတွေစတင်နေပြီဖြစ်ပါတယ်။ဒါအပြင်မနေ့ပြန်ကြရောက်မဲ့ရှစ်လေလုံးနှစ်ပတ်လည်နေ့ကိုလည်းမြန်မာဒီမိုကရေစီနေ့အဖြစ်တမန်နိုင်ဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုလှုပ်ရှားနေကြပါတယ်။ဒါနဲ့ပတ်သက်လို့88ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုချင်းမီကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်။
ကိုချင်းမီဒီကနေ့ကိုချင်းမီဦးဆောင်ပြီးတော့ဒီ88ကခေါင်းဆောင်နေပေါ့နော်ဒီပြောင်စုဝင်ကြီးသူရောဥက္ကောင်ကိုသွားတွေ့တယ်အဓိကတော့88ပြတဲ့ကိစ္စပေါ့ဆွေးနွေးရလို့သိရပါတယ်ခင်ဗျအဲ့တော့အချိန်လေးနဲ့ရှင်းပြပါလား
ဟုတ်ပါတယ်ဟိုဒီရှင်းလုံးကြတဲ့ချင်းညောင်ရေးကော်မတီအနေနဲ့သွားတော့အခုသွားတော့အခုကျွန်တော်ဒါတွေ့ဆုံမှာလည်းဒါအလို့သဘောတွေ့ဆုံမှုပေါ့နော်လုံခဲ့တဲ့ကျွန်တော်နှစ်နှစ်လောက်တည်းကကျွန်တော်ကြိုးစားလာရှိတယ်ဒါမနစ်ကဆိုရင်ဒါဝင်ကြီးကိုယ်တိုင်ကျွန်တော်ရာကြီးပြတဲ့ကိုလာပါပါပဲအဲ့တော့ခုလက်ရှိသိရတာတော့ရည်ရှင်းရကြရတော့ဒီပြည်သူ့တော်ကိုတင်ရတာပြီ။အဲ့ပြည်သူ့တော်ကိုတင်ရတာဖြစ်တဲ့ပြည်သူ့တော်မှာဒီကက်လက်ဂျူပေါ်ထွေးကိစ္စကိုဆွေးနွေးအတည်ပြုလိုက်လို့ရှင်တော့အဲ့ဒါစိုးရောက်ပတ်နေတဲ့အကောင့်တွေပေါ်မှာဖြစ်တဲ့အတွက်ပုံပြီးကောင်းတယ်ပေါ့နော်။ပုံပြီးကောင်းတယ်ဆိုတော့အခုကကျွန်တော်တို့ပြည်သူ့တော်ဥစားကြီးဒီမှာဒီကျွန်တော်တို့ရဲ့ဟိုကက်လက်နဲ့ပတ်သက်တဲ့တင်ပြချက်ကရောက်နေပြီ။ကြောင်ရတော့ကျွန်တော်ကနောက်ချိန်ပြည့်စုံကိုကျွန်တော်ကလုပ်ရမယ်။အဲ့ဒါပါလဲဆိုတော့ပြည်သူ့တော်ဥစားကြီးပါဝင်ပေါ့။နောက်ချိန်ပြည်သူ့ဝန်ကြီးရဲ့เราจะรู้ก่อนดีกว่านะพี่น้องก่อนดีนะจริงๆเราได้ส่งวันตองแล้วဒီကလေးကိုပြောင်းပြောင်းလို့ဝမ်းမြောက်ကြပါပါဟုတ်ကဲ
့အဲ့တော့ပြားလိုက်ကဆိုလိုတာကအခုဒီကော်မတီအနေနဲ့လုံမှာလားဒါမျိုးအစိုးရဘိုင်းကဒါမျိုးလွှတ်တော်ဘိုင်းကအာဏာပိုင်ဒီဘက်ကအခုလုံမှာလားပူးပေါင်းဆောင်ရမှာလားဘယ်လိုသဘောလဲခင်ဗျာ
တော်တော်စရာတော့ကျွန်တော်တို့ကဟိုဖြစ်မြောက်ရေးကော်မတီဆိုတာကိုဖွင့်ထားတယ်လေအဲ့တော့ဖြစ်မြောက်ရေးကော်မတီမှာလိုအပ်လို့ပူးပေါင်းဆောင်ရမှာဆိုတော့ဒီကော်မတီကိုချဲ့သွားရုံပဲပေါ့နော်ဒါပေမဲ့ဒီကြတဲ့တစ်ခုကတော့ဒီရှစ်လေးလုံးပြားလိုက်ကသူကတတိုင်းကြီးလုံးနဲ့ဆိုင်တာကိုနော်တိုင်းကောင်လည်းဆန်တယ်အခုကျွန်တော်တို့လက်ရှိဟလာအစိုးရလည်းမအောင်တော်တော်လည်းမအောင်ရောက်နေတဲ့ဒုစီတက်ပွဲဝင်ကျွန်တော်ရဲ့တွဖို့ကံပဲဒီအားလုံးနဲ့လည်းဆိုင်တယ်လို့ရင်းတဲ့မှာကျွန်တော်တို့လိုအပ်ချက်ရှိလို့ဒီကော်မတီကိုလည်းပြင်ဆင်သွားပြီးတော့လိုအပ်သူတိုးချဲ့သွားပြီးတော့ကျွန်တော်တို့လုပ်ကြရတာပေါ့
ကိုချင်မီတို့မှာကစဉ်းစားချက်ဘယ်လိုမျိုးရှိလဲရှင်းလင်းလုံးပြတဲ့ကူဘယ်နေရာမှာဘယ်လိုပုံစံမျိုးနဲ့ဘယ်လိုပြတဲ့ကူဘယ်လိုခင်းချင်းပုံစံမျိုးနဲ့လုံးမလဲဆိုစဉ်းစားချက်ရှိပါလေအခုကယာယီပြလိုက်တော့ရှိထားပြီပေါ့နော်တကယ်ပြလိုက်ကြီးဖြစ်လာရင်ဘယ်နေရာမှာဘယ်လိုပုံစံမျိုးနဲ့လုံးမလဲလို့စဉ်းစားဖထားပါလေ
အလားအခုဒီနေ့ဝန်ကြီးကလည်းတော်တော်တက်ရှိပါလေနောက်ကျွန်တော်တို့ဒီကျွန်တော်တို့အခုလက်ရှိကျွန်တော်တို့ရဲ့အလားဟိုအစိုးရဘက်ရောတော့ကျွန်တော်တို့ရဲ့လုံးဝကံပဲဒီကျွန်တော်တော်တော်ရှိတယ်အခုကနောက်ဒီပြတဲ့ကူလည်းခဏခဏဖြစ်စီခြင်းတယ်ပေါ့နော်နောက်ရန်ကုန်မြို့ပေါ်မှာလည်းဖြစ်စီခြင်းတယ်အဲဒီတော့ဟိုဒီကျွန်တော်တို့စဉ်းစားချက်ဒီမှာတော့လေဒီရန်ကုန်တက္ကသိုလ်ဝန်ဝိုင်းနဲ့တိတ်မဝေးတဲ့နေရာဆိုတော့ဆံပြူတွေဖြစ်နေတော့စဉ်းစားချက်တွေတော့အများကြီးရှိနေတော့ရှိနေတဲ့ဒါတစ်ခုကိုကျွန်တော်ပြောတာပေါ့တို့တော်ကြလဲဒါဒီကြတာတစ်ခုတော့ရန်ကုန်ထဲမှာပဲရှိတဲ့လေဆိုတော့ယူဆတော့ဟာလားအားလုံးမှာသဘောထားတူကြတယ်နောက်တော့ဒီလိုကျွန်တော်တို့ဝင်ရတဲ့အဲ့သဘောထားရှိတယ်ပေါ့
အခုကရှစ်လေးလုံးကလည်းနှစ်ပတ်လည်ပြီပေါ့နော်ရှစ်လေးလုံးနှစ်ပတ်လည်လာပြီဆိုတော့ဒီကနေ့ပြောရင်ဒီအခုလက်ရှိတက်နေတဲ့ NLD စုကလည်းရှစ်လေးလုံးကနေထွက်လာတဲ့အင်အားစုတွေပါပဲအဲ့တော့ဒီရှစ်လေးလုံးနှစ်ပတ်လည်နေ့ကိုနိုင်ငံတော်နေ့အဖြစ်တခုခုလှုပ်ဖို့အစီအစဉ်မရှိကြဘူးလား
မြန်မာဒီမိုကရေစီနေ့အဖြစ်သတ်မှတ်ပေးဖို့ဆိုတာလीအဲ့ဒါတော့ကျွန်တော်တို့ဒီမိုင်းမှာထူးခြားဖြစ်စဉ်တွေဖြစ်တယ်လို့ကျွန်တော်တို့ဒီလက်နေလက်အောင်မြေဆောင်မှကြံပေါ့လीဒီဒီမိုကရေစီတပ်ဖွဲ့မှာပါခဲ့ကြတဲ့တွေ့ဒါခင်ရနေနေဖြစ်တယ်ဖြစ်တဲ့ဒီဥစားဟိုကျွန်တော်တို့တရားဝင်ပေါ့လေတရားဝင်ဟိုမြန်မာဒီမိုကရေစီနေ့ဖြစ်သတ်မှတ်ပြီးတော့ဒါအားလုံးအဲ့ဒီနေ့မှာလာကျွန်တော်တို့ရုံးပြရလို့ခံလို့ကြောင်းပြရလို့ခံလို့သတ်မှတ်ပြီးတော့ဟိုဒီပွဲကိုနေ့စဉ်နေ့တိုင်းကျင်းပတဲ့ပုံစံမျိုးတွေကျွန်တော်တို့ကြီးမားထားရရှိပါတယ
်ဟုတ်ကဲ့ကိုကြည်မီကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ကိုသားညုံပါရှင်ခုတော့ဒေါအောင်ဆန်းစုကြည်ရဲ့ကြေးလက်ပြည်သူ့တွေ့ဆုံပွဲတင်ဆက်ပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မန္တလေးတိုင်းဝမ်တွင်မြို့နယ်မြေတိုင်ကမ်းကျေးရွာမှာကြေးလက်ပြည်သူတွေနဲ့တွေ့ဆုံပြီးအစိုးရရဲ့လက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့တနင်္ဂနွေရက်စီမီရရှိရေးကြိုးပမ်းမှုတွေအကြောင်းပြောသွားပါရစေ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့အခုလိုလူမှုတွေနဲ့ထိတွေ့ပြောဆိုဆွေးနွေးတာဟာကောင်းမွန်တဲ့ကိစ္စဖြစ်ပေမဲ့လို့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကလူမှုတွေနဲ့ထိတွေ့ပြီးသူတို့ရဲ့အတန်တွေကိုနားထောင်မယ်ဆိုရင်ငင်းညာရဲ့အတွက်ပို့ပြီးထိအောင်နိုင်ရဲလို့နိုင်ငံရေးလှစ်လာသူတူဦးကတုံ့တက်ပြောဆိုပါရယ်မခင်ဖြူတွေကအပြည့်အစုံတင်ပြထားပါရယ
်မြန်မာနိုင်ငံမှာလက်ရှိဖော်ဆောင်နေတဲ့ငင်းငင်းဦးနဲ့မြို့သားပြန်လည်တင်းနေဆိုင်ရာကိစ္စတွေကိုကျေးလက်နေပြည်သူတွေအပါအဝင်ဒေသပေါင်းစုံကလူလူတွေပုံမနာလည်လာပြီးတော့အားလုံးပါဝင်ဆောင်ရွက်နိုင်အောင်ဝါဝင်ကြိုးပမ်းကြရလိမ့်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီနေ့ ARD တိုင်းဒေသကြီးဝမ်တွင်းမြို့နယ်မီဒန်ငန်ကြီးရွာကကြီးလက်ပြည်သူတွေနဲ့တွေ့ဆုံတဲ့ညီငယ်ကြီးစကားဝိုင်းမှာတိုက်တွန်းပြောဆိုသွားပါတယ်
။ဒီနိုင်ငံရဲ့ငြိမ်းချမ်းရေးဟာအားလုံးနဲ့ဆိုင်နေဆိုတာကိုကျမတို့ရဲ့ပြည်သူပြည်သားတွေနှလုံးသွင်းနေကြတယ်။အဲ့ဒီလိုအားလုံးဝိုင်းလုံးမှကျမတို့နိုင်ငံမှာငြိမ်းချမ်းမယ်။ငြိမ်းချမ်းမှကျမတို့ရဲ့ဖွံ့ဖြိုးတိုးတက်မှုကိုကျမတို့ထိမ့်သိမ်းထားနိုင်မှာဖြစ်ပါတယ်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တူအနေနဲ့အခုလိုခြေလက်ဒေတာကလူမှုတွေနဲ့တွေ့ဆုံပြီးတော့ငင်းငယ်ရေးစကားဝိုင်းကျင်းပတာဟာကောင်းမွန်တဲ့ကိစ္စဖြစ်ပေမဲ့လို့လက်ရှိငင်းငယ်ရေးလုပ်ငန်းစဉ်တွေအတွက်တကယ်ထိရောက်ဖို့ဆိုရင်တော့တိကျပို့ပြီးတော့လက်တွေ့ကြတဲ့ဆွေးနွေးပွဲတွေလှုပ်သွားသင့်တယ်လို့မြန်မာနိုင်ငံရေးလေလာသူဒေါက်တာရံမျိုးသိန်းကတုံ့ပြန်ပြောဆိုပါတယ
်။ရေပုံရပြောရင်တော့တိတ်ဟိုထိရောက်မဲ့အနေထားတော့မရှိဘူး။ဟောတကယ်တမ်းဟောတိုင်းပြည်ရဲ့ငင်းငယ်ရေးဟောအမျိုးသားပြန်လည်တင်မြတ်ရေးနဲ့ယုံကြည်မှုတိဆောက်ရေးအတွက်ဆိုရင်ဟောတကယ်တမ်းကဟိုစစ်မဲ့ကိုရင်ဆိုင်နေရတဲ့စစ်ပွဲတွေဖြစ်နေတဲ့ဒေသမှာရှိတဲ့ဒီပြည်သူတွေလူငယ်တွေနဲ့เนาะဟိုမျက်နှာစုံညီစကားပြောပြီးတော့သူတို့ရဲ့ရင်ထဲမှာရှိတဲ့ခံစားချက်တွေเนาะသူတို့ရဲ့ဘဝဖြတ်သန်းမှုတွေသူတို့ကြုံတွေ့နေရတဲ့ဟိုစိန်ခေါ်မှုတွေအခက်အခဲတွေကိုเนาะနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်အနေနဲ့เนาะနားနဲ့ဆက်ဆက်နားထောင်နိုင်မယ်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ပို့ပြီးတော့ထိရောက်တဲ့အလုပ်ဖြစ်တဲ့เนาะဟိုဟိုအချက်လက်တွေကိုရနိုင်မယ်လို့မြင်တယ်အဲ့ဒီအပြင်အဲ့ဒီလိုငင်းငင်းကြီးကိုနီးနီးကပ်ကပ်ပေါ့လေဒီစစ်ပွဲတွေရဲ့ဘေးဒဏ်ကိုခံစားနေရတဲ့ပြည်သူတွေစီကိုနော်နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်အနေနဲ့ဓာတ်ရိုက်ပေါ့လေသူ့ရဲ့သတင်းစကားတွေကိုနော်ပြောကြားနိုင်မယ်ဆိုရင်လည်းပဲဒီငင်းငင်းကြီးလုပ်ငန်းစဉ်အတွက်ပို့ပြီးတော့ထိရောက်နိုင်တယ်လို့မြင်တယ
်နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တရားအနေနဲ့ဒေသပေါင်းစုံကပြည်သူတွေနဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံပြီးတော့ဒီအောက်ခြေလူလူတွေရင်ဆိုင်နေရတဲ့အတွေ့အကြုံတွေအခက်အခဲတွေကိုနားထောင်ပြီးလူလူတွေရဲ့အကျက်တဲတွေကိုကူညီဖြည့်ရှင်းပေးနိုင်မယ့်နည်းလမ်းတွေရှာဖွေဆောင်ရွက်ဖို့ကြိုးစားတာဟာအင်မတန်အကျိုးရှိတဲ့ကိစ္စဖြစ်တယ်လို့ဒေါက်တာရံမျိုးသိန်းကပြောပါရယ်။အခုလိုဆွေးနွေးမှုတွေပြီးသွားတဲ့အခါမှာလည်းဒေသလိုက်သက်ဆိုင်ရာဆွေးရဖွဲ့တွေအနေနဲ့သူတို့ရဲ့ဂရိကဝတ်တွေနဲ့အညီဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုလက်တွေ့အကောင်အထည်ပေါ်ဆောင်ရွက်ပေးတာမျိုးရှိမရှိစောင့်ကြည့်ရတွေပြန်လည်သုံးသပ်တာတွေလုပ်သွားဖို့အရေးကြီးတယ်လို့လည်းဒေါက်တာရံမျိုးသိန်းကထောက်ပြပါရယ်
။ဒီဆွေးနွေးပွဲတွေမှာထပ်ပေါ်လာတဲ့ပေါ့လေဒီပြည်သူလူထုရဲ့အတန်းနောက်ပြည်သူလူထုရဲ့ဟိုအဆိုပြုချက်တွေဒါတွေကိုဒေသဆိုင်ရာအဖွဲ့အစည်းတွေနော်အာဏာပိုင်တွေ nak buat apa ni dah ini pi ni suaya apa ni? Dari ni pi ni yo yo, la suaya pi ni ni si mesi surau, no di nengen orang tengen orang buku ni ni, ku sesam macam, no suaji buat luar dulu ni mana? Ewu macam ni, lepas lepas di ni suri buat mana? Ewu macam ni, ya buat kisah poli, no ya buat kisah ni pada biro, di tempat ni, di tangan tu ni ye, di tempat ni pada biro, mana ni dah ini pun dijual ni biro, di saya dua macam ni, ya orang lebih bawa melu, tuah. เจ้าแกเราตุยอะไรไอ้เราตะเกียงเสียด้วยมาเจียลาไม่ยาลาสุราอูไอ้เจ้าเนาะมีอาเช่นเอาบริดาวเปลี่ยนไปแล้วที่เกลือกลบดูอะไรลูกมีเนี่ยไอ้ลูกเว้ยหลานเลี้ยงเสียมียาบุจ้าสาวผู้ด้วยไอ้ลูกส่วนนี้วัยรุ่นนี่เลยใช่ไหมลุงวีรีวัยลาเรศุเรตอนนี้สังเกตเลยจ้าอะไรไอ้ลุงวีรีวัยเกิดที่นี่ยองเนี่ยหลานเจียลาที่ดูดูอ่ะจู่ด้วยเนาะที่นี่ยองเนี่ยต้องช้ามุ่งชิมชิสุราอูเลยเปลี่ยนไปสังเกตดูอะไรลูกเจ้าเนาะไอ
ီပြီးခဲ့တဲ့မတ်လကမှစလို့လျှက်စင်ပြီးရရှိခဲ့တဲ့ဒီရွာကပြောင်းလဲမှုအခြေအနေတွေနောက်ရွာသူရွာသားတွေရင်ဆိုင်ရတဲ့တခြားအခက်အခဲတွေကိုလည်းဒေါက်ဆန်းစုကြည်နားထောင်ခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့ဒီနေ့ကျေးလက်ပြည်သူတွေနဲ့ညီငယ်ရေးစကားဝိုင်းလိုပဲအရင်တုန်းကလည်းဒီကျေးလက်တော်ရွာနေတိုင်းရင်းသားလူငယ်တွေနောက်စီးပွားရေးလုပ်ငန်းရှင်တွေအမျိုးသမီးစုဦးစီးပွားရေးလုပ်ကိုင်သူတွေစတဲ့နေပယ်တိတိကပုဂ္ဂိုလ်တွေနဲ့လည်းညီငယ်ရေးစကားဝိုင်းတွေလှုပ်ဆောင်ခဲ့ပူပါရဲ့ရှင်။
မကင်ဖြူတွေတင်ပြသွားတာပါခုတော့မွန်ပြည်နယ်ဘက်ကသတင်းတပုတ်ဆက်ပါမယ်မြမတက်မရောကနေတားမြစ်ကန့်ကွက်နေတဲ့ကြားကပဲအနှစ်80ပြည့်မွန်တော်လိုင်းရင်းနဲ့စီရပြအခမ်းအနားကိုမွန်ပြည်သက်ပါတီကနေဒီကနေ့မှကျင်းပပြီးစီးခဲ့ပါတယ်လက်ရှိအစိုးရအနေနဲ့ရွေးကောက်ပွဲကတိကဖို့အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ပြက်ကွက်နေတာနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီကမွန်တော်လိုင်းရင်းနဲ့မှဝေဖန်ပြောကြားလိုက်ပါတယ် VOA သတင်းထောက်နိုင်ကွန်းအင်ကနေသတင်းပေးပို့ထားပါတယ်
မြမတမရောကနေဟန်တန်းနေတဲ့ကြားကဒီကနေ့ကျင်းပတဲ့မွန်ပြည်သက်ပါတီရဲ့စော်လန်ရင်နေ့စည်ရေးပြအခမ်းအနားမှာပါတီရဲ့ရည်တည်ချက်သဘောထားတွေကိုလည်းထုတ်ပြန်ခဲ့ပါတယ်။လက်ရှိ NLD အစိုးရအနေနဲ့အနာရတာတစ်နှစ်ကျော်ပြီဆိုပေမဲ့2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးနဲ့တိုင်းဒေသလက်နက်ကန်ဖွဲ့စည်းရေးနဲ့ပြည်လဲအောင်မြင့်နိုင်နိုင်သေးတဲ့အတွက်အနာဂတ်ဖက်ဒရယ်ဒီမိုကရေစီတည်ဆောက်ရေးကိုဟန်တားဖြစ်နေတယ်လို့ဖော်ပြထားပါတယ်။ဒီအချိန်လေးကိုမွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ်။
အဲ့ဒီအေရနေနဲ့ကရေကောက်ကွဲအကက်ပြင်းတဲ့ကာလကမှ2008ဖွဲ့စည်းပုံကိုရေကောက်အဓိကပြည့်ကျော်ပြီးတော့လေဒီလောက်တော့မှန်တယ်ဒါပေမဲ့ဒီနေ့တို့အနာရလားတပြည့်ကျော်ပြီးဘာမှမပြင်းဘူးအာရုံကတော့စိုက်ဖို့မပေါ်ဘူးတိုင်းတန်းတဲ့နဲ့ကန်တော်နိုင်အင်အားကြီးတဲ့နားလည်းပြီးပြီးပြီးတနိုင်ကတော့တိုင်းသာဆောင်တဲ့အဖြစ်ခရက်ဆဲကြီးလို့ဖြစ်တဲ့အဲ့ဒီဒီကိရလက်ထက်မှာဒီဒီခုမှတိုးတက်လာတဲ့အနေအထားမျိုးလို့နော်အဖြစ်အပျက်မှာဒီမှာချစ်ဖွဲ့တို့ရတာပြီးတော့မှအဲ့ဒါကိုပဲဆောင်ပြီးပြီးတော့လုပ်နေတယ်ကျန်တဲ့ဒါလည်းမတန်တိုင်းတိုင်းရရှိတဲ့ပါဝင်လာဖို့ကိုအာရုံစိုက်နေလဲတယ်လို့ကျွန်တော်လည်းလုပ်နေတယ
်အစိုးရနဲ့သမ္မတကိုဝေဖန်တင်ပြတဲ့သတင်းမီဒီယာတွေကိုတရားစွဲဆိုထောင်ချမှုမွန်ပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းသရမြေကိစ္စလူစုဆန္ဒပြမှုကြောင့်မိတွေတုံးဗီလက်မြေဆက်ယုံစန့်ကျင်ဆန္ဒပြမှုကိစ္စတို့ကိုအလေးမသာမှုစတဲ့အချက်တွေကိုမွန်ပြည်သက်ပါတီကနေထောက်ပြထားပါတယ်။ဒါ့အပြင်ငြိမ်းချမ်းရေးရရှိဖို့အတွက်အစိုးရအနေနဲ့မှန်မှန်ကန်ကန်နဲ့တတိရှိရှိရည်တည်ကြဖို့လိုအပ်တယ်လို့မွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနဟန်တာကအခုလိုထောက်ပြပါတယ်
။ဒီအနေနဲ့တစ်ချက်ကကျွန်တော်တို့ကိုစိုက်ကျနေတယ်ပေါ့နော်။တတိရှိရှိနဲ့မှန်မှန်ကန်ကန်နီးလမ်းကိုဒါအလုံးမိတဲ့ရဖို့တဲ့အဲ့ဒီလမ်းကိုသတိရှိရှိနဲ့ကြည့်တတ်ပါလို့အဲ့ဒီမှန်မှန်တန်တန်တဲ့သတိရှိရှိရပ်ကြည့်ရမယ်ဆိုရင်အောင်းနေလာခဲ့တယ်လို့ကျွန်တော်မြင်တယ်
ဒီကနေ့ဝါကောင်လပြည်နယ်ဟာမုံလက်နက်ကင်တော်လိုင်းရေးအနှစ်80ပြည့်ပြီးဖြစ်တယ်လို့မုံပြည်သက်ပါတီဆန်းချုပ်နယ်မြေတွေဖြစ်တဲ့တထုံခရိုင်မော်ရမြိုင်ခရိုင်သဝဲခရိုင်ဗဟုသနာချုပ်နယ်ဗဟုဝန်းကျင်ဒေသဖျားသုံးစုပလဲစုံဖွဲ့ကျေးရွာမှာကျင်းပခဲ့ပါတယ်ဒီလိုမွန်တော်လိုင်းရင်းနေ့ကိုစည်ရပြခန်းနာနဲ့ကျင်းပမှုကတော့မြန်မာတမတော်ကနေပြီးခဲ့တဲ့ဩဂုတ်လ3ရက်နေ့ကဖတ်သားပိတ်ပင်ခဲ့တယ်လို့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသဘက်မှာနှစ်ဖက်စစ်ရင်အားပြင်ဆင်မှုတွေရှိလာတဲ့အထိဖြစ်ပွားခဲ့ပါတယ်။လက်ရှိအချိန်မှာစည်ရသိမ်းမှမှုမရှိသေးပေမဲ့မွန်ပြည်သက်ပါတီကနေအခမ်းအနားလှုပ်ဆောင်နေမှုပေါ်မူတည်ပြီးရှေ့ဆက်ရည်ရွယ်ဆောင်ရွက်ဖို့ရှိနေတယ်ဆိုပြီးဖျားသုံးစုနေမြေခံခလရ69တပ်မှုတွေကနေအကြောင်းကြားလာတယ်လို့မွန်ပြည်သက်ပါတီဖျားသုံးစုဒေသတာဝန်ရှိသူတို့ကပြောပါတယ်။ငင်းချမ်းရေးစီဆောင်နေတဲ့ကာလမှာအခုလိုမွန်ပြည်သက်ပါတီရဲ့အခမ်းအနားကိုပိတ်ပင်သားစည်းတာဟာနှစ်ဖက်ယုံကြည်မှုကိုလျှော့ချစေတယ်လို့လည်းနိုင်ဟန်တာကဆိုပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကဖျားသုံးစုဒေသမွန်ပြည်သက်ပါတီရဲ့90ကျင်းမြောက်မွန်မျိုးရနေ့မှာစစ်ရေးပြခမ်းနားမလုပ်ဆောင်ဖို့မြန်မာတပ်မတော်ကလည်းညွှန်ကြားချက်ပေးလာတဲ့ပေါ်မွန်ပြည်သက်ပါတီဘက်ကလက်မခံတဲ့အတွက်ပါတီရဲ့အောက်ခွန်ကိစ္စကံ3ခုကိုမြန်မာတပ်မတော်ကလည်းတင်ပိုက်ခဲ့တဲ့အသည့်ရည်ရွယ်မှုဖြစ်စဉ်တွေလည်းရှိခဲ့ပါတယ် ဒီလိုစည်ရပြခန္ဓာပြီးပြိပင်တာဟာအစီအပြရလက်မှတ်မကြီးဆုံးနိုင်သေးတဲ့မုံကြီးတဲ့ပါတီပေါ်ဖိအားပေးတဲ့လိုရတဲ့ခုလို့မုံနိုင်ငံကြီးလိမ့်လာတုံးရသူတွေကရှုံနေနေပါတယ်။မုံတော်လိုင်းကြီးနေဟာထောင်900လေးစကြီးခွန်းနဲ့လိုလိုင်းရပြီနောက်မုံမျိုးသားတွေအတွက်ကိုယ်ကံကြမ္မာကိုပန်သီကိုရရှိဖို့ဖာစာဗလာအစိုးရထံဥပဒေအကြောင်းအရတောင်းဆိုခဲ့ပေမဲ့အစိုးရကလက်မခံတဲ့အတွက်မုံလူငယ်ဖ
ထိုင်းနိုင်ငံဘာကောင်မြို့ကားအပေါ်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုအလုတ်သမားတင်သွင်းခဲ့တဲ့ DDS ကုမ္ပဏီဟာနှစ်ထောင်ဆက်သုံးခုနှစ်တုန်းကအလုတ်သမားရေးစီကနေအလုတ်လုတ်ခွင့်ပါမစ်လုပ်ပေးမယ်ဆိုပြီးတော့ပိုက်ဆံကောက်ခံခဲ့ပေမဲ့ပါမစ်တွေမရတဲ့အပြင်နောက်ပိုင်းမှာအလုတ်ပါထုတ်ခံလိုက်ရပါတယ်ဒီကိစ္စကိုအမှုန်ဖွင့်တိုင်ကြားခဲ့ရမှာထိုင်းတရားရုံးတစ
ကျွန်တော်ကတော့ဘာကောင်းမျိုးသမုတ်ပါကံမျိုးနယ်တွေကကားပေါ်ပစ္စည်းထုတ်လုပ်တဲ့စက်ရုံမှာအလုပ်လုပ်ကြနေကြတယ်မြန်မာအလုပ်သမားတရားကျော်တွေကဆောက်ဆံ၅ဦးဟာသူတို့ရဲ့နေနာကြီးရဖို့အတွက်2017ခုနှစ်ကနေထိုင်းရှိနေမြောက်ကောင်စီကရှိနေတဲ့အကူအညီနဲ့အမှုဖွင့်တိုင်ကြားခဲ့ပြီးတဲ့နောက်2019ခုနှစ်ဩဂုတ်လပထမပတ်ထဲမှာပဲသူတို့ကအမှုကိုအပြီးသက်အနိုင်ရရှိခဲ့တာပါဒီအမှုကိုအနိ ဒီကနေ့ကျွန်တော်တို့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်ဟိုတရားရုံးကတော့ရပြီတော့အကြောင်းကြားခဲ့ခြင်းကိုကျွန်တော်တို့ကဟိုတောင်းတဲ့ကြော်လာတော့မှကြာသွားတယ်ဆိုတော့လုံးသမားတွေကိုကျွန်တော်တို့ဖေးဖို့ပေါက်ကနေပြီးတော့ရှင်းရတာလည်းမနေ့ကတည်းကရှင်းရတော့ပဲအကြောင်းကြားသေးတယ်ကျွန်တော်တို့ကလူနည်းနည်းရအောင်လို့တပတ်စီရအောင်စောင့်ကြည့်မယ်လုံးသမားတွေအနေနဲ့တရားဝင်အလုပ်လုပ်ခွ 我们在家，我们在家那边啊，手臂上有些人呢，眼皮上，眼里不看干活的，哎你妈，我路来在新疆家，我们去多的，把那个啥，搞的是脱落的，我们那个那边都，老子妈看他也给家务，都干脆就把你家干脆，我们都会背下来，哎家干我们那个那边的，老子妈的，其他那边的，我爸妈没得，是不是得要给办我，我厂内的也是太差的，太差的没，老子妈的要骗人的，骗子的，我爸没也必要呗。 มันนี่ก็ถ้าบ้านเราช่างกูอยากมาทำตัวยาเลยก็ใช่ไปทำให้ดูสิจีนน่ะเบื่อเลยเบื่อไหมที่ว่าว่าบ้านไม่มีอะไรเนี่ยเราเส้นเนี่ยขาดมาเราอย่างว่ามาอยู่เราผู้ชอบวิจารณ์ชอบเลยเดี๋ยวเราชอบเลยเดี๋ยวเราชอบเลยเดี๋ยวเราต้องมาเด็กอ่ะนั่นนี่ตรงนี้เรนนี่ใช้ชีวิตอย่างนี้ไอ้เส้นเดียวเราทำยาเลยเราต้องมาเด็กชีวิตชีวิตสุดท้ายเด็กเดียร์เช้ามาเนี่ยวิจารณ์เราสิมาคุยคุยเนี่ยเราต้องมาเช่าเส้นเนี่ยมาอยากชีวิต
ในชีมาโรลูตมาชอบสังเอาลงฮะแต่ชอบเลยอ่ะมูยินสายนี่จะมาเวียนลูลูกันใจยินเนี่ยลูซูเลยก็ตัวแกละจังนี่น่าจะทุยบุตรลูมูก็ยังกันเนี่ยลูตมาเรื่องของอาจารย์จะสะดวกเนี่ยเลยลูซูว่าเลยสมบัติการที่ยังงาโรนักท่องสังเอาคนนี้ก็เท่ากันลูยังเบิกกันนี่น่าจะเป็นสังสีบุตรที่ยังจะทำมาทับิทปาร์เลยลูกงานเสร็จที่ริการโรนี่น่าจะมาเป็นลูเรื่อยด้วยเช่นนี้เปลี่ยนงานยังบี
มุกเส้นเลยยิ่งใส่ยิ่งรักจังต้องเนี่ยจะจ้าร้องให้รับพี่ป่าเลยที่ด้วยลูกตาหมาเรียนในเงินกาดเรียนหนูเพียงแต่เรียนสาวมาเรียนตัวส่งเมียแม่คนหนึ่งเนี่ยอาบัสเซงกันอะไรกูทีวีวิวต่างกันในจีนยาเซนายเนี่ยมันเนี่ยกูนายซีซันนี้มาพี่ป่าเลยปู่มันจีชูเนี่ยจะวิวเอเอเอเชียเซตเซเว่นกันในวิทยาตาเรียนมันเนี่ยต้องเจ้าสาวนักส่งยามยามาเนี่ยในเงินกาดเรียนหนูเพียงแต่เรียนสาวมาเรียนตัวส่งเมียแม่คนหนึ่งเนี่ยอาบัสเซงกันอะไรกูท
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50တိတို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့ဘလော့ဂါတွေပြောသည့်အနုပညာလောကကသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တက်တိုင်ရောင်သတင်းလွှာဒီလိုအစီအစဉ်တွေကိုနားဆင်ရမှာပါဒါအပြင်ဒီကနေ့ညမှာနောက်ထပ်နားဆင်ရမယ့်အစီအစဉ်တစ်ခုမှာတော့
ဒီရာထူးတာဝန်တစ်ခုမှာယူလိုက်ပြီဆိုတာနဲ့လက်ပြီးလက်ရပါမွေးရပါအခွင့်အရေးလို့ရပိုင်ခွင့်တစ်ခုလို့တွဲပါနေတယ်လို့လက်ရှိအစိုးရရန်နေရာတုံးတက်ပြီးတော့ကျင့်သုံးကြလို့တွေ့ရပါတယ်အဲ့တော့ဒီနေ့မှာကျွန်တော်ယုံကြည်တာက
ကိုစောထက်အောင်ကသူ့ရဲ့ယုံကြည်ရာအပြည့်အစုံကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လင်းပေးပါမယ်မကွေတိုင်းဒေသကြီးအတွင်းကရင်းနှံလက်ရက်တွင်သူတွေထံကကောက်ယူခဲ့ပြီးတော့ပျောက်ဆုံးနေတဲ့ဗန္ဒာငွေကျပ် 9 ဘီလီယံခွဲနီးပါးထက်ကသဝက်နီးပါးဖြစ်တဲ့ကျပ်တန်ပေါင်း 3,400 ကျော်ကိုလက်ရှိအစိုးရထံပြန်လည်ပေးအပ်ခဲ့ပြီးဖြစ်တာကြောင့်ဒီငွေတွေကိုတိုင်းဒေသကြီးအစိုးရအတွက်လိုအပ်တဲ့နေရာတွေမှာဖြည့်ဆွက်ရန်ပုံငွေအဖြစ်သုံးစွဲသွားမှာဖြစ်ကြောင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကပြောပါရယ်တိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်သုံးစွဲဖို့ရထားခဲ့တဲ့အဲ့ဒီရန်ပုံငွေတွေကိုအရင်အစိုးရတာဝန်ရှိသူတွေကအလွဲသုံးစားပြုလုပ်ခဲ့ကြောင်းစုံစမ်းသိရှိပြီးတဲ့နောက်မကွေတိုင်းဒေသကြီးအစိုးရထံပြန်လည်ပေးအပ်ဖို့ပြည်ထောင်စုအစိုးရကညွှန်ကြားခဲ့တာဖြစ်ပါတယ်။ဒီအကြောင်းမကွေတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကိုဆက်သွယ်မေးမြန်းပြီးအခုသတင်းပိုင်းရိုက်စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ကိုရန်ဒီသာကြီးအစိုးရအရင်အစိုးရလက်ထက်ကဒီပတ်စံနေအလွဲသုံးစားလုပ်ခဲ့တဲ့ကိစ္စအခုထောက်ဝက်လောက်နေပါကျွန်တော်တို့ပြန်ရတယ်ကြားလို့ပါဆရာအဲ့ဒါဘယ်လောက်ပြန်ရပါသလဲဆိုတာလေးသိချင်လို့ပါဆရာ
အဲ့ဒါဒီပြီးခဲ့တဲ့တောက်ကြနေတာဒူလဲ30တိရနေတယ်သူတို့ဂရီးပြေးထားတဲ့အတိုင်းပဲအဲကျန်ငွေတန်းပေါင်း 3,290 ပေါ့ဒိမောင်းဆိုရင် 3,900 ကျော်ပြန်ရတယ်ပြီးမယ်လို့ဂရီးပြေးထားတယ်ပြီးရမယ်လို့ပြောလို့ဆိုရတာဆုံးနေနိုင်တာပေါ့နော်
ဟုတ်ကဲ့သူတို့အဲ့ဒါအရေးကြလာပေးတာလားဆရာသူတို့ဘုံကနေဒီတိုင်းတပုံနဲ့လာပေးတာလားဆရာဘယ်လိုပုံစံနဲ့ပြော
လဲဘုံပြအရေးကြလာပေးတာအရေးကြလာပေးတာမေလာဆန်းရဲ့တက်စားပြီးတော့တဖြည်းဖြည်းအရေးကြအသိန်း900ပေးတယ်သိန်း3000ပေးတယ်သိန်း1500ပေးတယ်အရေးကြလေးလေးပြီးပေးတာပါနောက်ဆုံးကျန်တဲ့တန်း590သိန်း9900ကိုတော့ဇူလိုင်31ရက်နေ့ကပေးသွားတာ
ဟုတ်ကဲ့အခုလာပေးတဲ့ဥစ္စာလာပေးတဲ့သူတွေကဘယ်သူတွေလဲဆရာတဦးတည်းလားဒါမှမဟုတ်ဘယ်နှဦးလောက်ရှိပါသလဲဆရာ
အဲ့ဒါကတော့ပြီးတာကတော့ဥကြီးဆုံးကပေးတယ်လို့ထင်တယ်သူတို့နော်သူတို့ကပေါ့ဗာဒီယာလူပေါ့ဒီဥဖုံးမွှေကြီးကတောင်းပန်ပေးရတဲ့လူပေါ့သူကဒီမှာတစ်ချက်ချစ်နေဝင်ချစ်နေပေးရတဲ့လူရဲ့ပေါ့တိုင်တိုင်သူရုပ်ရှင်ဥကြီးဌာနပေါ့ဒီအဲ့လိုပေးတယ်လို့သူလည
်းဒီကြတာကတော့ဟိုတာဝန်အရှိဆုံးကတော့မကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေမှာတာဝန်ရှိတာပေါ့နော်သူကဝန်ကြီးချုပ်ဆိုတော့သူ့ရဲ့ညွှန်ကြားချက်နဲ့လာတာ
ဟုတ်တယ်ဟုတ်တယ်သူက
ပေးတယ်ဆိုတော
့ကိုပြန်ပြန်ပြီးတော့ကျွန်တော်သိတာကဒါရီနဲ့ပတ်သက်ပြီးတော့ပြန်ပေးဖို့ဟလာဒီဆောင်ရွက်ဖို့ဆိုပြီးတော့ဦးဖုံးမော်ရွှေကကြီးကြားထားတဲ့ပုဂ္ဂိုလ်ကြီးဦးကြည်ထွန်းနဲ့ဦးကြည်ထွန်းနဲ့
ဟုတ်ကဲ့ तू ကဘာယာတူရှိခဲ့တယ်လဲဆရာ
အဲ तू ကတော့ဒီကျွန်တော်သိတဲ့လောက်ကတော့ကြားခံရေးပါတီဝင်ပဲနောက်ကျတော့ဒီကနေ့ဆိုရတယ်တော့ तू ကထွက်တော့ကိုယ်တည်းလားမသိဘူးတိုင်းတိုင်းထွက်တော့ကိုယ်တည်းလားမသိဘူးအဲ့ဒီကူငွေကြီးကြီးဖွံ့ဖြိုးရေးဘာလို့မလို့ဒီဒီသူတို့ဖွံ့ဖြိုးရမငွေဖွဲ့မှလဲ तू ကဟိုအတွင်းဘူးလားဥပဒါလားမသိတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကသူကဖွဲ့ရှိတယ်အပေါ်လို့ရမှာပွဲရှိတယ
်ဖြစ်ဒုက္ခ Microsoft Association ဆိုတာနဲ့အတူတူပဲလားဆရာ तू ပိုင် तू ကပိုင်တာလား
အဲအဲ့ဒါအဲ့ဒီမှာလားလူမျိုးချင်းခိုင်းပါတီလားဘယ်ဖွဲ့လဲတော့မသိဘူးအဲ့ဒီဖွဲ့မှာ तू ကလူကြီးတယောက်ပဲနောက်ကြတော့ကကျွန်တော်တင်ပြမိရတော့ဥဖုံးမော်ကြီးက तू ဆောင်ရွက်ပါလိမ့်မယ်ဆိုပြီးတော့တရားဝင်သူ့ကိုတောင်းပေးထားတာအဲဥကြည်ဆောင်တယ် तू ကလာလာပေးတယ်ပြောတယ်ဒီချက်လက်ကတော့ငွေလို့ပေါ့တော့
နောက်တစ်ခုကဆရာကျွန်တော်သိချင်တာအခုဒါဆိုလို့ရှိရင်အခုရတာဟာကျွန်တော်တို့ဟိုခမန်းကြီးအပြင်ဆိုတော့ထွက်ဝက်လောက်ရှိသွားပြီပေါ့ဆရာပြန်ရတာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့ကြံတဲ့ငွေတွေကတို့ထပ်ပြီးတော့ဆက်ပေးမှလားဆရာဘယ်လိုအစီအစဉ်ထားပါလဲ
အဲအဲ့ဒီမှာကျွန်တော်ဒီတော့တော့ 7.4.9 ဘီလီယံဆိုတာတာမောင်း9000ကျော်ပေါ့အဲဒိမောင်းဆိုရင် 9000 ကျော်ပေါ့အဲ့ဒီငွေတွေစီးစီးလို့တွေ့ရှိတာမှာဒီတော်စုကညွှန်ကြားတာတော့ကိုလက်ခံရရှိတဲ့တန်3000 190ရဲ့ဒီဘတ်ဆိုတဲ့အဲ့ဒီဟို ပါကာကာတုံးစင်းရဲ့တော့ကဤစုစုဓာတ်ပကပစည်းရဲ့တော့ဘယ်ဟုတ်ဆိုတဲ့ဒီရန်ရတဲ့စင်းရဲ့အဲ့ဒါဒီလက်ခံမယ်။တော့ပြန်တောင်းပါပြန်တောင်းမှမပြီးဘူးဆိုလို့ရှိရင်ဥရေချောင်းနေကြီးတရားစွဲမှာဆိုပြီးညွှန်ကြားထားတယ်ညွှန်ကြားချက်ထဲမှာတော့ဒါပဲပါတယ်။ပြန်ခဲ့တဲ့တန်လေးတောင်ချုပ်ပြီးစားကတော့ကျွန်တော်တောင်းမှုဘာမှမဆုံးဘူးမဟုတ်ဘူး။မကြဘူး။ကျွန်တော်တောင်းမှုမညွှန်ကြ ကျန်တဲ့တန်လေးတော်ကျော်ကိုဘလို့သုံးဆွဲတယ်ဆိုတာဒီအဲစစ်စစ်နေတဲ့လူကြားတယ်ငွေတိုင်းဒီသာကြီးစစ်စစ်ကျုပ်ကစစ်စစ်တာကိုတော့
ဟုတ်ကဲ့အဲ့တော့ဆရာဟိုအခုတန်း9000ကျော်ဟာဆရာတကယ်တကယ်ပြန်ရမှာတန်း9000ကျော်ဖြစ်နေတာဟုတ်ဆရာရယ်နော်ဆိုတော့အခုထက်ဝက်ရတယ်ဆိုတော့တကယ်တကယ်အားဖြင့်ဥပဒေရကြည့်မယ်ဆိုလို့ရှိရင်တော့ဒါအကုန်လုံးပြန်ပေးရမယ်တာဝန်ကသူတို့ဘက်မှာရှိတာပေါ့ဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့အကုန်လုံးပြန်ပေးရမယ်ဆိုတာနဲ့ဟိုကျန်းလေးဟာဒီမှာဘာဒီဘာဒီသူလည်းညငွေတိုင်းဒီတိုင်းဖွံ့ဖြိုးရေးရပုံငွေလို့ပြောတာဟုတ်ဗျအဲ့တော့ဖွံ့ဖြိုးရေးအတွက်သူတို့လုပ်ခဲ့တာတွေလည်းရှိမှာပေါ့လက်ဖောက်သလားဒရားဆောက်သလားဆေးဝင်ဆောက်သလားလူရဲပစ္စည်းဘာဝယ်တော့အဲ့အရာမျိုးတွေတော့ရှိမှာပေါ့နော်
တကယ်လို့စောစောကပြောသလိုအမမကံကတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်မမကံသုံးဆွဲကြတာမရှိဘူးဆိုရင်တော့ဒီလူတွေဟိုဘာပေါ့ဒီငွေတွေကိုအလွဲသုံးစားလုပ်ခဲ့တဲ့သူတွေဘယ်သူပဲဖြစ်ဖြစ်ပေါ့တဦးပဲဖြစ်ဖြစ်10ဦးပဲဖြစ်ဖြစ်ဒါပြန်ပေးရဖို့အတွက်ဆရာတို့အနေနဲ့ဆက်လက်လှုပ်ဆောင်ရရှိရလှုပ်ဆောင်မယ်ဆိုတဲ့သဘောလားဆရာ
အဲ့ဒါတော့ဒီလိုဆိုဆိုရဖွဲ့ညီကြချက်ပုံမှာမူတည်ရကျွန်တော်တို့သဘောနဲ့ကျွန်တော်လုပ်လို့မရဘူးလေသူတို့ဘယ်လိုညှိတာလဲမသိဘူးနောက်တစ်ခါဒီတိုင်းဒေသကြီးစည်းစည်းချုပ်နေတယ်လေဘယ်လိုစည်းစည်းတွေ့ရှိမယ်လို့မသိဘူးဗျအဲ့ဒါတော့ဘူပါချက်ပြီးတော့မတော်ဘူးပေါ့နော်
နောက်တစ်ခုကဆရာကျွန်တော်တို့ဥပဒေလမ်းကြောင်းအရာကြည့်မယ်ဆိုရင်ဟိုပါပေါ့နော်တိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်မတုံးခဲ့တဲ့ငွေတွေဟာတကယ်တော့ငွေအလွဲသုံးစားလုပ်မှုပါညာဆိုတဲ့ဥပဒေတော့ရှိမှာပဲဆရာဆိုတော့ဥပဒေကြောင်းအရာကဟိုလူပုဂ္ဂိုလ်ကိုဒီငွေတွေပြန်လက်ခံတာအပြင်ဥပဒေကြောင်းအရာအရေးယူမဲ့ဥစ္စာကဘာလို့စီစဉ်ထားပါလဲဆရာအရေးယူဖို့ရှိသလား
ကျွန်တော်တို့ဝင်ငွေကြေးတွေမှာတော့အရေးယူပါလို့ဘာမှမပြောကြချင်မပါဘူးကြအဲတန်း3000ကျော်တောင်းမှုရဲ့ခုနရန်တရားကြီးတောင်းမှုရဲ့အဲ့ဒါပဲညွှန်ကြားချက်ကပါတယ်ကျွန်တော်တို့ကတော့ဒီလောက်ဆိုလေညီကြကြတဲ့ဆောင်ရရတာပေါ့နော
်တပည့်အများပြည်သူအမြင်မှာကြတော့တမျိုးဖြစ်နေမလားဆရာဟိုကျွန်တော်ကတာမန်ပြည်သူတယောက်အနေနဲ့မြင်ကြည့်မယ်ဆိုရင်ပေါ့နော်ဆရာ
ဟုတ်ပါတယ်တာမန်ပြည်သူတို့ကတော့မြင်တာပေါ့အဲ့လိုမြင်တာပေါ့နော်တာမန်ပြည်သူကတော့မြင်တာပေါ့ခုမှတနေ့ခေါက်လောက်ရှိတာမှဒါတွေပြီးတယ်နောက်ကျတော့ဒီအတိုးတွေကမပေးဘဲနဲ့အတိုးတွေကမနေဘူးပေါ့ဒီငွေကြီးတွေ့မယ်ဆိုလို့ရှိရင်ပေါ့နော်ငွေတို့ကမနေဘူးပေါ့အဲ့ဒါကြီးလည်းပြည်သူကဝေမနာပေါ့ဒါတော့ပြည်သူတို့သူတို့အဲဒီဒီလိုလိုဝေဘာနာတော့သူတို့ဝေဘာနာပိုင်းပေါ့သို့တော်လည်းပဲကျွန်တော်တို့ပိုင်းရတော့ဟို every corner two side ဆိုတာမျိုးလိုပဲဒီသူ့ဘက်ကကြီးလို့လည်းဘွားဘက်ကကြီးလို့လည်းဖုံမှုပေါ့ကျွန်တော်တို့ကတော့နိုင်ဒေတာကြီးအစိုးရဖြစ်တဲ့အားလို့လားဒီလိုသူအစိုးရရဲ့ညီကြောင်းချက်ကလုံးဆောင်ရတာပဲဒီကနေ့မှလည်းအားလုံးဒီကိစ္စဖြစ်တဲ့အတိုင်းပဲကျွန်တော်တို့ကတိုင်းပြည်ရှိကောင်းမှုပဲအရေးကြီးတယ်နောက်ပြမကြီးနဲ့တိုင်းပြည်ကောင်းမှုပဲလို့ရှိကောင်းမှုလို့လေဒီလိုသားပြန်လည်တင်ပြန်ရေးလို့နောက်တစ်ခါဒီဖွဲ့စည်းပုံချောင်းဦးလိုင်းရတယ်ရှိတော့ဖြစ်နေစိတ်တဲ့လို့လို့ရတာပေါ့ဗျာနော
်ဆရာနောက်တစ်ခုကဒီဟိုဒီငွေတွေအခုဆရာတို့ပြန်ရတဲ့ငွေတွေကိုဒီဟိုဘယ်နေရာမှာဘယ်လိုသုံးဆွဲမယ်ဆိုတာကိုဆရာတို့စီစဉ်ထားတာရှိပါပြီလားဆရာ
အဲ့ဒါကလောလောဆယ်2019-18 budget ကဒီလူကြီးသားဆိုတော့သုံးနေရပြီလေနော်အဲ့ဒီထဲမှာထည့်သုံးတော့မရဘူးသို့တော့ဒီမြင့်ကုန်ကဒီဒီဘာပေါ်နိုဘာဒီဇင်မှာရောက်လို့ရှိရင်ဘယ်တော့ဘယ်ကိစ္စဆောင်ရတာမကွေးတန်းဒီဇိုင်းရံမကွေးနဲ့ဆောင်ရတာလမ်းကိစ္စတရားကိစ္စအဲဟိုကြည့်လိုက်ကြမှာဤဌာနကိစ္စအဲဒါမျိုးတွေမှာမပြည့်စုံဘူးဝီလုံးတည်ပါတယ်ဥပမာဖြင့်ဒီအာရီတို့ခေါ်တဲ့ဒီပါတီဘီတို့ခေါ်တဲ့မူလဘတ်ဂျက်ရထားတုန်းကတိန့်ဆောင်တောင်းလိုက်တယ်မပြည့်စုံမတိန့်ဆောင်တယ်မလို့ဘူးတိန့်ဆောင်တရားလိုပါတယ်ဒါကြောင့်မလို့ပတ်သက်တရားထပ်ပြီးပါဆိုတာပြောလို့အဲ့ဒါလူကိစ္စတွေမှာနော်ဖြစ်ဆက်ရမှုတောင်းလာတဲ့အချိန်မှာဒီပတ်သက်တွေကိုသုံးဖို့ရှိတယ်လို့ပြောတော့အဲ့ဒီအချိန်ကျရင်တော့ကျွန်တော်တို့ကစီမင်းစည်းကမ်းတဲ့ညီသားတွေကိုသုံးပါပါ
ကိုယ်စားဝင်လိုက်အစီအစဉ်တင်ဆက်ခဲ့တဲ့ဘတ်စင်စီပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်လေလိုင်းအစီအစဉ်မှာဘာအကြောင်းလဲဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ဘရော့ချ်မြန်ခင်မြန်မာတိုင်းငံလုံးဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လီလုံးရေးတော်ပုံဖြစ်ခဲ့တာအခုဆို29နှစ်ပြည့်ပါပြီ။အာဏာရှင်ကိုဆန့်ကျင်ပြီးတော့ပါတီစုံဒီမိုကရေစီစနစ်တောင်းခဲ့ကြတဲ့ရှစ်လီလုံးရေးတော်ပုံ29နှစ်ပြည့်မှာတော့ပါတီစုံဒီမိုကရေစီနဲ့အရသာအစိုးရတရားပေါ်ထွန်းနေပါပြီ။
၈လုံးလူလူလူလာချက်တွေနောက်၈၈ခေါင်းဆောင်တွေရဲ့မျှော်မှန်းချက်တွေလက်တွေမှာဘလောက်ခီးပေါက်နေပြီလဲအခုလာမယ့်အင်္ဂါနေ့ညဒက်ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပအဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ပြဖို့ထားမယ်ဆိုရင်ဒက်ဒီလိုက်အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်အီးမေးလ်လေးစာက bamis@voanews.com ဖြစ်ပါတယ်ပအဝင်ဆွေးနွေးမင်းများကြားမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
VOA American အတိုင်းရတဲ့လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ကအင်္ဂါနဲ့ည9:00နာရီတိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသည်များအစီအစဉ်ရဲ့အလဲပါ။လူတစ်ယောက်ရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံကို smartphone camera နဲ့ scan ဖားလိုက်တာနဲ့သူ့အကြောင်းသိရနိုင်အောင်လုပ်ထားတဲ့ backBlipper app က99ရာခိုင်နှုန်းကျော်တိကျမှန်ကန်တယ်လို့တီထွင်သူတွေကပြောပါရယ်။ဒါပေမဲ့ဒီလိုနည်းပညာမျိုးကကိုယ့်ရဲ့ privacy ကိုချိုးဖောက်ရာရောက်နိုင်တယ်လို့စိုးရိမ်နေကြသူတွေလည်းရှိပါရယ်။မျက်နှာတွေမှတ်မိနိုင်တဲ့ရှေ့ပြေနည်းပညာနဲ့နောက်ဆက်တွဲအကျိုးဆက်တွေကိုမဆုမြတ်မွန်က blogger တွေပြောသည်များအစီအစဉ်မှာတင်ပြထားပါရယ်ရှင်
ကွန်ပျူတာနဲ့တီထွင်တဲ့ဖန်တီးမှုတွေနဲ့အပြင်ကလူတွေအရာဝတ္ထုတွေကိုတစ်ထပ်တည်းစမတ်ဖုန်းပေါ်မှာမြင်ရအောင်လုပ်နိုင်တဲ့ Augmented Reality နည်းပညာသုံးထားတဲ့ Mobile App တွေထဲမှာ Blipper ဆိုတဲ့ App ကလူတွေရဲ့မျက်နှာကိုမှတ်မိနိုင်တဲ့ App တစ်ခုဖြစ်ပါတယ်။စားထုတ်တုန်းကတော့ကြော်ကြားလူသိများသူတွေရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံတွေကို Blipper App ထည့်ထားတဲ့ Smartphone Camera နဲ့ချိန်ပြီး Scan ဖတ်လိုက်ရင်သူတို့နဲ့သက်ဆိုင်တဲ့အချက်အလက်တွေပေါ်လာပါတယ်။Blipper app ကိုနောက်ဆုံး update လုပ်လိုက်တဲ့ Helios ဆိုတဲ့ version ကြတော့ဘယ်သူမှမဆိုသူတို့ app ကိုတုံးပြီးတော့ကိုယ့်ရဲ့ profile ကိုဖန်တီးနိုင်ပါတယ်။သဘောကတော့ကိုယ့်ရဲ့ဓာတ်ပုံတွေမှာကိုယ့်ရဲ့စိတ်ထဲမှာဘယ်လိုခံစားချက်တွေဖြစ်နေလဲ၊ကိုနောက်ဆုံးဘယ်လို tweet လုပ်ခဲ့တယ်လဲ၊ကိုကြိုက်တဲ့သတင်းတွေ video တွေကဘာလဲဆိုတာကိုပါသူများတွေချက်ချင်းသိသွားအောင်လို့ကိုယ့်ရဲ့အကြောင်းဖန်တီးနိုင်တာမျိုးပါ။ကို့အကြောင်းသိကျင်တဲ့သူတယောက်ကကိုယ့်ရဲ့မျက်နှာကိုပဲဖြစ်ဖြစ်ဓာတ်ပုံကိုပဲဖြစ်ဖြစ် Blipper app ကတစ်ဆင့်ကင်မရာနဲ့စကန်ဖတ်ကြည့်လိုက်တာနဲ့ကိုရုပ်ပုံရဲ့ခေါင်းပတ်လည်မှာ AR နည်းပညာနဲ့ဖန်တီးထားတဲ့ဘူစီပေါင်းလေးတွေပေါ်လာပါလိမ့်မယ်။ဘူစီပေါင်းတစ်ခုစီမှာကိုရွေးချယ်ထားတဲ့ကိုအကြောင်းခေါင်းစဉ်တစ်မျိုးစီကိုမြင်ရမှာဖြစ်ပါတယ်။ဒါရီမကကြော်ကြားသူတယောက်ယောက်နဲ့ကိုရုပ်ခတ်စစ်စင်ရှိတဲ့ဆိုရင်လဲဘဲမင်းသမီးမင်းသားအစိုးရနဲ့တော့ဖြင့်တူတယ်လို့အကြံပြုဖော်ပြပါသေးတယ်။လူမှုကွန်ရက်တွေပေါ်မှာဆက်သွယ်ချိတ်ဆက်နေကြတဲ့ခေတ်မှာလူတွေအနေနဲ့ကိုရဲ့အကြောင်းအပျော်ဖန်တီးနိုင်စားဖို့ဖြစ်တယ်လို့Blipper company လုပ်ငန်းလက်ပတ်ရေးဆိုင်ရာအကြီးအကဲ Danny Lopez ကဆိုပါတယ်
Actually we are giving people the ability to play with facial recognition in their smartphone and be able to
ညနာမှမီးတဲ့နည်းပညာကို smartphone ပေါ်မှာကြိုက်တယ်လို့အပျော်တမ်းလုပ်ကြည့်လို့ရအောင်ကျွန်တော်တို့ကဖန်တီးပေးတာပါကိုရဲ့စိတ်ခံစားချက်ဘယ်လိုဖြစ်နေသလဲဆိုတာသူများတွေသိအောင်လုပ်နိုင်မယ်ဒီနည်းပညာသုံးပြီးသင်ငယ်ချင်းတွေနဲ့ဆက်သွယ်နိုင်ကြပါပ
ါသူတို့ရဲ့ဖန်တီးမှုက augmented reality နည်းပညာအပြင်computer ဉာဏ်ရည် artificial intelligence ကိုသုံးပြီးတော့မျက်နှာတွေကိုမှတ်မိအောင်လုပ်ထားတာဖြစ်ပါတယ်။ Blipper app ကို2016ဒီဇင်ဘာလကမှစတင်မိတ်ဆက်ခဲ့တာပါ။အစပိုင်းတုန်းကဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်အပါအဝင်အများသိကြသူပေါင်း 9,000 လောက်ရဲ့မျက်နှာတွေကို Blipper app ကမှတ်မိတယ်လို့ app တီထွင်သူတွေကပြောပါတယ်။အခုတော့လူအများသိသူတွေအပါအဝင်ကိုယ့်ရဲ့အကြောင်းကိုယ်တိုင်ဖန်တီးထားသူစုစုပေါင်း 3,000 ခွဲကျော်ရဲ့အကြောင်းကို Blipper app ကပြောပြနိုင်ပါတယ်။app တုံးသူတွေက blippy လုပ်တယ်လို့ပြောကြပါတယ်။တဘောကကိုတိကျင်သူရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံကို smartphone camera ကတစ်ဆင့် blipper app ကဖတ်ပေးလိုက်တာပဲဖြစ်ပါတယ
်။ We look at the world through our eyes, we understand the world through sight, yet the camera lens has the ability to become that extension of your sight.
ကျွန်တော်ကကဘာကြီးမှာဘာတွေဖြစ်နေတယ်လဲဆိုတာကိုမျက်စိနဲ့ကြည့်ပြီးကိုမြင်တာကနေကဘာမှာဘာတွေဖြစ်နေတယ်လဲဆိုတာနားလေသဘောပေါက်ကြပါတယ်။မျက်လုံးလိုပဲကင်မရာမှန်ဘလူးကလည်းတော်ဝင်လှူရှားနေတဲ့ကဘာကြီးနဲ့တရင်အချက်လက်တွေကိုကိုရှေ့ရောက်အောင်လုပ်ပေးနိုင်စွမ်းရှိပါတယ်။တခုခုသိကျင် Google မှာစာသားရိုက်ထည့်ရှာရတာကျွန်တော်တို့အကျင့်ပါနေပါပြီ။ဒီနည်းပညာနဲ့ဆိုရင်သိကျင်တာကိုဖုန်းကင်မရာရှေ့ထားလိုက်တာနဲ့ဘာမှစာရိုက်ပြောပြနေစရာမလိုပဲအဖြေပြန်သိရနိုင်မှာပါ။အထင်ကြီးကနေရာတွေအကြောင်း၊လူပုဂ္ဂိုလ်အကြောင်း၊တရိစံအကြောင်း၊အရာဝတ္ထုအကြောင်းသိကျင်တဲ့များကို Augmented Reality နည်းပညာကချက်ချင်းသိရအောင်လုပ်နိုင်ပါတယ်။တိတ်ကိုရှေ့ပြေးနေပြီမဲ့အခုလက်ရှိအဲ့ဒီလိုဖြစ်နေပါပြီ
လူမျက်နာတွေကိုမှတ်မိနိုင်ပြီးအကြောင်းချက်တွေကိုပြောပြနိုင်တဲ့ Blipper app က99ရာခိုင်နှုန်းကျော်မှန်ကန်တယ်လို့လည်းဆိုပါတယ် အခုလိုမျိုးလူတွေရဲ့မျက်နှာကိုမှတ်မိနိုင်တဲ့ဤပညာကကိုယ့်ရဲ့ privacy ကိုချိုးဖောက်ရရောက်နိုင်တယ်လို့ဆိုရင်နေကြသူတွေလည်းရှိပါတယ်။အဲဒီသူတွေထဲမှာ UK အခြေစိုက် Privacy International အဖွဲ့က Federica Kellyuna လည်းတယောက်ပါဝင်ပါတယ်
။ Augmented reality does not just give you information about the world, it superimposes information on the world. And in this particular case we have a single
Augmented reality ဤပညာကကဘာကြီးနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပေးုံနဲ့မကပါဘူး။ကဘာကြီးရဲ့ချက်လက်တွေကိုအထောက်အထားနဲ့လည်းပေးပါတယ်။ဒီကိစ္စမှာတော့ဘလို့ချက်လက်တွေကိုပဲမြင်စီရမယ်ဆိုတော့ကိုကုမ္ပဏီတစ်ခုကဆုံးဖြတ်ပြီးလုပ်တဲ့သဘောပါကိုလည်းပတ်သက်တဲ့ဘလို့ချက်တွေကိုပဲတခြားသူတွေကိုပြမယ်ဆိုတာရွေးချယ်နိုင်ခွင့်ရှိတဲ့အတွက်တော့ကောင်းပါတယ်ဒါပေမဲ့စနစ်တစ်ခုခုချွတ်ယွင်းသွားမယ်ဆိုရင်ဘလို့ဖြစ်မလဲတော့ကိုလမ်းသွားနေရင်တခြားတစ်ယောက်ကကိုမျက်နှာကိုစကန်ဖတ်ကြည့်လို့မကောင်းတာတွေပေါ်လာရင်ဘယ်လိုလုပ်မလဲဆိုတဲ့အရေးကြီးတဲ့မေးခွန်းတွေမေးစရာရှိပါတယ်
ဘလစ်ပါအက်ဖန်တီးသူတွေကတော့သူတို့ရဲ့ဤပညာကိုအင်မတန်လုံခြုံအောင်လှုပ်ထားပါတယ်လို့ဆိုပါတယ်
It's extremely secure what the information we're collecting is secure servers
အမကြံလုံခြုံပါတယ်ကျွန်တော်တို့ရယူထားတဲ့အချက်လက်တွေကိုလုံခြုံတဲ့ server မှာတင်ထားတာပါလူတွေအနေနဲ့ဘာတွေကိုပြကျင်တယ်လဲမပြကျင်ဘူးလဲဆိုတာကိုယ်တိုင်ရွေးချယ်နိုင်စွမ်းရှိတာကအဓိကအချက်ပ
ါ Blipper app ကိုတုံးတဲ့သူတွေအနေနဲ့အနည်းဆုံးအသက်16နှစ်ပြည့်ပြီးသူတွေဖြစ်ဖို့လိုပါတယ်တကယ်လို့ကိုယ့်ရဲ့ profile ကိုသူများတွေကိုတစ်ချိန်လုံးပြမထားခြင်းဘူးဆိုရင်မမြင်အောင်လုပ်လို့ရနိုင်ပါတယ်ဒါပေမဲ့မျက်နှာတွေကိုမှတ်မိနေတဲ့ app ကြောင့်ကိုယ့်ရဲ့အတွင်းရေးမလုံခြုံဘူးလို့ခံစားရတယ်လို့ Federica ကဆိုပါတယ
် I think the problem is your face is in a way unique identifier it links it has the potential to link various information and
ကိုယ့်ရဲ့မျက်နှာကနေတခြားအချက်တွေသိအောင်လုပ်နိုင်တာကပြဿနာလို့ထင်ပါတယ်ကိုမျက်နှာနဲ့ဆက်ဆက်ပြီးကဘာကြီးမှာကိုယ်နဲ့ပတ်သက်တဲ့အချက်လက်အစုံရှာလို့ရနိုင်ကြီးရှိတယ်လေ။အများပြည်သူစားထဲမှာကိုကလူမသိသူမသိတယောက်မဟုတ်တော့ဘဲနဲ့လမ်းလျှောက်နေရင်တခြားတယောက်ကကိုမျက်နှာကိုစကန်ဖတ်ပြီးတော့ကိုနဲ့ပတ်သက်တဲ့အကြောင်းတွေကိုသိနိုင်မယ်။သူတို့ဘာတွေသိရလဲဆိုတော့ကိုကလည်းထိ ंछ ုပ်ကန့်သက်နိုင်စွမ်းမရှိတဲ့အခြေအနေမျိုးမှာကျမတော့စိုးရိမ်ပါတယ
်။ online ပေါ်မှာစာရီနံပါတ်တွေရေးပြီးရှာကြည့်နေရမယ်အစားဓာတ်ပုံတွေမျက်နှာတွေနဲ့ရှာဖွေတာမျိုးလုပ်ပေးထားတာကအသုံးလွယ်ကူစေဖို့ဖြစ်တယ်လို့ Blipper ကပြောပါတယ်။မျက်နှာမှတ်မိတဲ့ Blipper app ကိုကုန်ပစ္စည်းအမှတ်တံဆိပ်ကြော်ညာခြင်းတွေ၊ကုမ္ပဏီအတွက်သုံးခြင်းတွေအတွက်လည်းဖန်တီးပေးနိုင်တယ်လို့ Blipper ကုမ္ပဏီကပြောပါတယ်ရှင
်။မဆူမြတ်မွန်စီကင်းတင်ဆက်ခဲ့တဲ့ Blogger ပြောသည်များအပတ်စဉ်ကဏ္ဍဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောကအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့အနုပညာလောကကသတင်းတိုတိုထွထွားတွေကိုမအေးတန်နာကျော်ကအစီအစဉ်တင်ပြထားပါရရှင်။
ပါပါရှင်အလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီဘက်သက်တမ်းရောင်တင်င်းလောက်မှာတော့အမေရိကန်မှာယုံတင်တော့ရန်အောင်မြင်မှုရနေတဲ့ Wonder Woman ရုပ်ရှင်ကပြီးတော့ Bollywood အမင်းသားမင်းသမီးတွေကိုယ်တိုင်လမ်းလျှောက်ပြတဲ့ Fashion Show ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းထူထူထွားတဲ့ကိုပြောပြပေးသွားပါမယ်ရှင်ယုံတင်ရုပ်ရှင်တွေထဲမှာလူကြိုက်များနေတဲ့ရုပ်ရှင်ကားတကားဖြစ်တဲ့ Wonder Woman ရုပ်ရှင်ကသူ့ကိုထုတ်လုပ်တဲ့ Time Warner ကုမ္ပဏီကိုအကြီးအကျယ်ကိုအကျိုးပေးတယ်လို့ပြောရပါမယ်Time Warner ဖျော်ဖြေရေးကုမ္ပဏီကြီးရဲ့၃လပတ်အမြန်ဝယ်ဝင်ငွေကဒီရုပ်ရှင်ကြောင့်အများကြီးတိုးသွားရတာပါအဲ့ဒါကလည်းဈေးကွက်ကြိုတင်ခန့်မှန်းထားသူတွေရဲ့ခန့်မှန်းချက်တောင်တောင်မှကျော်လွန်ပြီးတော့ဒေါ်လာတန်800ဝင်ထားပြီးသွားပါပြီဒီရုပ်ရှင်ကနောက်ထပ်ဇာတ်ကားတွေလည်းဆက်ပြီးတော့ရိုက်ဖို့ရှိပါသေး Time Warner ကုမ္ပဏီအနေနဲ့သူ့ရဲ့ရုပ်ရှင်ထုတ်လုပ်ရေးစတူဒီယိုဖြစ်တဲ့ Warner Brothers မှာအမြန်ငွေ700,000ခန့်တော့တိုးမြင့်သွားခဲ့တာဖြစ်ပါတယ်။ဒါ့အပြင် Time Warner ကုမ္ပဏီလက်အောက်ကရုပ်သံလိုင်းတွေဖြစ်တဲ့ CNN တို့ TNT တို့ကလည်းအမြန်ငွေတွေတိုးလာတဲ့အဖြစ် HBO ရုပ်သံလိုင်းမှာပြသတဲ့ Game of Thrones ရုပ်သံဇာတ်လမ်းတွေထုတ်လုပ်တဲ့အပိုင်းကလည်းအမြန်ငွေတိုးပြီးရရှိပါတယ်ရှင်။ဒီ Wonder Woman ရုပ်ရှင်က2019မှာနောက်ထပ်ဇာတ်ကားအသစ်တစ်ခုနဲ့ရုပ်ရှင်ပိတ်ကားထက်ပေါ်တစ်ခေါက်ပြန်ရောက်ရှိလာမှာဖြစ်ပြီးတော့အဲရုပ်ရှင်ကိုခုစပြီးတော့ရိုက်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။ဒီကြားထဲမှာတော့ Wonder Woman Warner Brothers Studio Dolls ဆိုတဲ့ဒီကြကန်းကိုတော့ဇူလိုင်လ31ရက်နေ့ကစပြီးတော့ဖွင့်လှစ်ပြီးတော့ Los Angeles မြို့နာက Burbank မှာစတင်ပြီးတော့ပြသနေပါတယ်။အဲဒီ Wonder Woman ပြကန်းမှာတော့ရုပ်ရှင်ထဲမှာအသုံးပြုတဲ့ဝတ်စုံတွေအဲဒီရုပ်ရှင်ထဲမှာအသုံးပြုတဲ့ပြည်စီတွေကိုပြသထားပြီးတော့ Wonder Woman ပြည့်စက်တွေသူတို့အကြိုက်ကာတွန်းဇက်ကောင်နဲ့ပို့ပြီးတော့နီးကပ်ရောက်ရှိစေဖို့အတွက်ဖန်တီးပေးထားတာဖြစ်ပါတယ်။အဲဒီပြကန်းကိုရုပ်ရှင်ပြည့်စက်တွေမ မပြောနဲ့ဒီရုပ်ရှင်ထဲမှာပါရတဲ့မင်းသမီးကိုယ်တိုင်စိတ်ကိုစိတ်လှုပ်ရှားရပါတယ်လို့အက်ဒယ်ကန်ဒီနီယာမှာသရုပ်ဆောင်တဲ့ဗြိတိသျှမင်းသမီးလူစီဒေးဗစ်ကပြောပါတယ
် So I've only seen some of it. I'm about to go and literally look around and take photos.
ကျွန်မအကုန်မမြင်ရသေးပါဘူး။ဒါပေမဲ့တခြားသွားကြည့်ပြီးဓာတ်ပုံရိုက်အောင်ကျွန်မရုပ်ရှင်ထဲမှာဝတ်တဲ့ဝတ်စုံကိုလည်းတွေ့တယ်။ကြားအောင်ကြားပြီးအဲ့ဒီဝတ်စုံကိုမဝေးရတာလေ။အဲ့ဒီပစ္စည်းတွေဒါတွေအားလုံးနဲ့ပတ်သက်ပြီးခန်းစားရတဲ့ခန်းစားချက်တွေကတမျိုးလေးသိကိုချစ်စရာကောင်းပါတယ်လို့လူစီဒေးဗစ်ကပြောသွားပါတယ်။ Wonder Woman ရုပ်ရှင်က2015ခုနှစ်နောက်ပိုင်းအမျိုးသမီးစူပါဟီးရိုးတစ်ယောက်ကိုအတိတ်ကဇက်လိုက်နေရာမှာထားပြီးရိုက်ကူးတဲ့ပထမဦးဆုံးရုပ်ရှင်ဖြစ်ပါတယ်။ဒီရုပ်ရှင်ကိုဝေဖန်ရေးသမားတွေကလည်းချီးကျူးကြပြီးအမေရိကတိုင်းမှာ Beauty and the Beast ရုပ်ရှင်ပြီးသွားရင်ဒုတိယဝင်ငွေအများဆုံးအခုထိရှာပေးထားနိုင်တဲ့ရုပ်ရှင်စကားဖြစ်ပါတယ်။ Wonder Woman 2နံပါတ်1ရုပ်ရှင်စကားအတွဲကိုတော့ဒီ2019ဒီဇင်ဘာလမှာရုံးတင်မယ်လို့ Warner Brothers ကပြီးခဲ့တဲ့သတင်းပတ်ကပဲကြေညာခဲ့ပါတယ်ရှင်။ဘောလီဝုဒ်ထိပ်တန်းမင်းသားဖြစ်တဲ့ရှီရော့ခန်နဲ့မင်းသမီးအနုရှကာရှာမာတို့ဟာသူတို့ရဲ့အချစ်ဆန်မျိုးရုပ်ရှင်ကားတဲ့ Jeff Harry Matt Siegel ရုပ်ရှင်ကားအထူးဝယ်ကိုညဒေလီမြို့မှာဩဂုတ်လ2ရက်နေ့ကကျင်းပတော့သူတို့ရုပ်ရှင်ကိုလာပြီးကြေညာသွားကြပါတယ်။ရှီရော့ခန်ကအဲလန်ညွန်ဟယ်ရီဖြစ်နေပါဝင်တရုပ်ဆောင်ထားပြီးစီဂယ်ဆိုတဲ့ကောင်မလေးနဲ့ချစ်ကြိုက်သွားတဲ့ရုပ်ရှင်ကားပါ။စီဂယ်ရဲ့ပျောက်သွားတဲ့လက်စကိုလိုက်ရှာရင်လည်းသူတို့နှစ်ဦးဥရောပတခွင်ခီးထွက်ခဲ့ကြပါတယ်။အခုသူတို့ Jeff Harry Matt Siegel ရုပ်ရှင်ကားတဲ့နှစ်တင်ရေးအတွက်နိုင်ငံဒေါ်လာမျိုးကြီးတွေကိုတစ်မျိုးပြီးတစ်မျိုးသွားပြီးကြေညာနေကြပါတယ်။Red Chili's Entertainment ကရိုက်ကူးတဲ့ဒီ Jeff Harry Matt Siegel ရုပ်ရှင်ကားကိုတော့ MTS Ellie ဆိုတဲ့ director ကရိုက်ကူးတာဖြစ်ပြီးတော့ဩဂုတ်လ၄ရက်နေ့မှာပဲအိန္ဒိယဒေါ်လာရုပ်ရှင်ရုံတွေမှာစပြီးတော့ရုံတင်ကြကြပါလိမ့်ရှင်။ဒီသတင်းရောင်သတင်းတော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုံမြင့်တက်ကြမှာတနင်္ဂနွေမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ Oh yeah, oh yeah. Oh yeah, oh yeah. Take it on the side and bright red. အနုပညာလောကကတရင်တူတူထထွားတွေကိုမအေးသနာကျော်ကစူးစီးတင်ပြသွားတော့ပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။အခုတစ်ပတ်အစီအစဉ်မှာတော့ကိုဇော်ထက်အောင်ရဲ့ယုံကြည်ရကိုနားဆင်ကြမှာဖြစ်ပါတယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင
်။ဟုတ်ကဲ့ကျွန်တော်အဓိကကျွန်တော်ယုံကြည်တဲ့အကြောင်းအရာတစ်ခုကတော့လက်ရှိမြန်မာနိုင်ငံရဲ့ကျွန်တော်တို့ပြင်ကြောင်းလေးကာလမှာစနစ်တစ်ခုတည်ဆောက်ဖို့ပုံပြီးယုံကြည်ပါတယ်ကျွန်တော်တို့ခုသူပြင်ကြောင်းလေးကာလမှာအများကြီးလဲလောက်လာကြတာရှိတယ်နောက်ထပ်ကျွန်တော်တို့ဖြစ်လာမယ့်ကာလတွေကာလတွေမှာကျွန်တော်တို့ကရိုးသားတဲ့လူသဘောကောင်းတဲ့လူရောက်လာတဲ့ကာလမှာဒီလက်ပေးလက်ယူစနစ်ကြီးကပပျောက်နေပြီးတော့မရိုးသားတဲ့လူတက်လာတဲ့အချိန်မှာလက်ပေးလက်ယူစနစ်ကြီးကပြန်ပေါ်လာတဲ့အချိန်မျိုးထက်ကျွန်တော်ကဘယ်သူပဲတက်လာလက်ပေးလက်ယူမှုမရှိအောင်တက်နိုင်မှနည်းအောင်တည်ဆောက်ထားလို့ရမယ့်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်အဲ့တော့ကျွန်တော်တို့လက်ရှိကျွန်တော်တို့နိုင်ငံရဲ့ဖြစ်နေတဲ့အခင်းအကျင်းအားလည်းအစိုးရရန်နေရာအားလုံးမှာလက်ပေးလက်ယူကအစဉ်တိုင်းမှာရှိနေပါတယ်ဟိုးတိတ်ဆုံးမှာဖြစ်နေတဲ့ကြားကြီးခြေရာကြီးလက်ပေးလက်ယူကြီးလုံနေရှိသလိုအောက်ခအစဉ်တိုင်းအစဉ်တိုင်းမှာလည်းလက်ပေးလက်ယူရရှိနေပါတယ်အဲ့တော့ဒီယာရုတာဝန်တစ်ခုမှာယူလိုက်ပြီဆိုတာနဲ့လက်ပေးလက်ယူကမွေးရပါအခွင့်အရေးလို့ရပိုင်ခွင့်တစ်ခုလို့တွဲပါနေတယ်လို့လက်ရှိအစိုးရရန်နေရာတုံးတက်ပြီးတော့ကျင့်သုံးကြတော့တွေ့ရပါတယ်။အဲ့တော့ဒီနေရာမှာကျွန်တော်ယုံကြည်တာကကျွန်တော်တို့အနေနဲ့စနစ်တစ်ခုအခုလက်ရှိဆိုရင်ကျွန်တော်တို့မြန်မာနိုင်ငံလည်းတိုးတက်လာပြီ၊သိပ်ကောင်းတဲ့နည်းပညာတွေလည်းရှိလာပြီ၊ကွန်ပျူတာစနစ်ကိုလည်းတုံးလို့ရနေပြီဆိုတော့အစိုးရရန်နေရာမှာကျွန်တော်တို့ဝင်လင်းမြင်တာလေ။နောက်တစ်ခုကလက်ပေးလက်ယူမှုကင်းတဲ့စနစ်တစ်ခုတည်ဆောက်ဖို့ဆိုရင်နည်းပညာကိုအများကြီးသုံးချဖို့လိုပါတယ်။ကျွန်တော်တို့ရှိမှရှိနေတဲ့ e-government ဆိုပြီးပြောခဲ့တာလည်းနှစ်ပေါင်းအများကြီးကြာလာပါပြီ။ဒါပေမဲ့တကယ်တမ်းက e-government ကိုအကောင့်ထဲပုံနိုင်မယ်ဆိုရင်ကျွန်တော်တို့သွားနေတဲ့ information တွေပေးနေတဲ့သတင်းချက်လက်တွေငွေပေးချေတဲ့စနစ်တွေပြီးတော့ညှဝေတဲ့သတင်း information တွေကဒီစနစ်ပေါ်ကနေအကုန်လုံးသွားမယ်ဆိုရင်လက်ပြီးလက်ယူမှုကိုကျွန်တော်တို့ကတစ်စင်းနဲ့ရှော့ချသွားလို့ရပါတယ်။ဒီမြန်မာပြည်ရှော့ချသွားမယ်ဆိုရင်ကျွန်တော်တို့ကဘယ် data ဘယ်ဆိုရဘယ်ပြည်နယ်ဘယ်ဆိုရမှာလဲဖြစ်ဖြစ်လက်ပြီးလက်ယူမှုကလူမှမူတည်ပဲနဲ့စနစ်တစ်ခုမှမူတည်တော့ပါမယ်။ဒါလေးကိုတော့ကျွန်တော်တို့ဒီနေ့ရုံကြည်နေလှုပ်စေချင်ပါတယ်ဖြစ်မယ်လို့လည်းမျှော်လင့်ထားပါတယ်နောက်ထပ်တစ်ခုကတော့ကျွန်တော်ယုံကြည်တာကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးရဲ့ social security system မှာ
ဒါကိုကျွန်တော်တို့ပြန်ပြီးအများကြီးတည်ဆောက်ဖို့လိုပါလိမ့်မယ်ကျွန်တော်နိုင်ငံမှာအိန္ဒိယ၊ China, Bangladesh အစားအသောက်ပြန်ကျွန်တော်တို့ဖိဆက်နေတဲ့နေဆက်တွေမှာစီးပွားရေးအင်အားအရာရောလူမှုရေးအင်အားအရာရောရင်းချင်းမှုအင်အားအရာရောအများကြီးထိုးဖောက်ပြီးတော့ဝင်ရောက်ဒိမ့်ပိုက်လာတာအများကြီးတွေ့ရပါတယ်ဒီနေရာမှာကျွန်တော်တို့ကဒီမိုကရေစီစနစ်ဖြစ်တဲ့အတွက်အားလုံးဒီတန်းတူညီပြရှင်ကြံဝင်ရှိရမယ်ဆိုတာလည်းကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံပြင်မှာလာပြီးတော့စီးပွားရှာတာဖြစ်စေတခြားလူတွေလောက်တာဖြစ်စေသူတို့အနေနဲ့လာပြီးစီးပွားရေးရှာတဲ့လူတွေ investor တွေငွေကြေးရဖြစ်စေတခြား profit တစ်ခုနဲ့မြင့်တက်သွားသလိုပဲကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကလည်းအောက်ခြေမှာကျန်းမာနေကြပဲနဲ့ကျွန်တော်တို့ရင်းနှီးကြတဲ့ဆိုလိုအလိုက်တင်လိုက်ပါပြီးလူနေမှုဘဝတွေမြင့်တင်သွားစေဖို့ကျွန်တော်တို့လိုအပ်ပါတယ်အဲ့တော့ကျွန်တော်အနေနဲ့သုံးသပ်တာတော့ကျွန်တော်နောက်နိုင်ငံမှာသုံးနေတဲ့ social welfare စနစ်တွေကျွန်တော်တို့ပြည်သူပြည်သားတွေအကောင်းဆုံးစနစ်နဲ့လုပ်ပေးနိုင်မယ်ဆိုရင်ဘယ်တော့ပဲကျွန်တော်တို့နိုင်ငံမှာရှိတဲ့စီးပွားရေးကဘယ်တော့ပဲတက်သွားတက်သွားစင်ရဲချမ်းသာကွာဟမှုကပြတ်ထွက်မသွားပဲနဲ့ကျွန်တော်တို့ဒီ middle class ကိုအကောင်းဆုံးဖန်တီးထားနိုင်ပြီးတော့ချမ်းသာတဲ့လူကလည်းကြိုးစားကြိုးစားတော့ချမ်းသာမယ်။မြန်မာနိုင်ငံသူနိုင်ငံသားကလည်းနိုင်ငံအလယ်မှာစစ်စင်ရေးနဲ့မနေရဘူးဆိုတဲ့ state ကိုဖန်တီးနိုင်တယ်လို့ကျွန်တော်ယူဆပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ် VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအခုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီအထိလိုင်းဒိုမီတာ30နဲ့50တိတူကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့ရတယ်သောတာရှင်တို့နားဆင်လို့ရတဲ့တကြေးသိချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေကတော့0939386555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်ခုတော့ကြမ်းရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင
်။ရကိုရီးယားဘက်ကအကောင်းဆုံးဆောင်ရွက်နိုင်တာကတော့ဆွေးနွေးပြောဆိုရေးအဆင့်နှစ်ဖြစ်ဖို့သူ့ရဲ့ဒုံးကျည်ဆန်းသတ်မှုကိုရပ်ပါမယ်ဆိုတဲ့သတင်းစကားပေးဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့တင်းလာနေမှာပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့ဒဏ်ခတ်ပိတ်ဆို့မှုကိုရှုတ်ချတဲ့အကြောင်းဒီကနေ့တင်းနှာနေမှာနိုင်ငံပိုင်မီဒီယာကနေပြောပါတယ်သူရဲ့နျူကလ িয়ার အစီအစဉ်နဲ့အရေးစိစက်တဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုကအလုံးမဖြစ်ဘူးဆိုတာကိုထပ်ပြီးသက်သေပြတဲ့အနေနဲ့ရောအမေရိကန်ကိုလက်တုံပြန်တဲ့အနေနဲ့ရောစမ်းသပ်မှုတွေကိုထောက်နှက်ချီထပ်လုပ်မယ်လို့မြောက်ကိုရီးယားဘက်ကတုံ့ပြန်ပြောဆိုပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ချင်းကပ်မှုကိုမြောက်ကိုရီးယားအစိုးရကပယ်ချလိုက်ပြီးတဲ့နောက်မြောက်ကိုရီးယားနိုင်ငံပေါ်အပြင်းထန်ဆုံးဖိအားပေးဖို့အမေရိကန်ရဲ့မူဝါဒကိုလုံးဝထောက်ခံတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမြောက်ကိုရီးယားကတိုက်ချင်းပြပဲ့ဒိန်းဒုံးချီကိုဒုတိယအကြိမ်အောင်မြင်စွာလွှတ်တင်ပြီးချိန်ကစပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပထမဆုံးအကြိမ်တယ်လီဖုန်းနဲ့စကားပြောဖို့အတွက်သမ္မတမွန်ဂျေဟာအပန်းဖြေအားလက်ရဲ့ခီးကနေတင်းနှင်းလာနေမှာပြန်ရောက်လာတာဖြစ်ပါတယ်။တန်တူပင်လေပြင်အတွင်းနည်းမြေပိုင်ဆိုင်မှုအငင်းပွားမှုတွေအပေါ်အထူးပဲစိုးရိမ်နေလို့အမေရိကန်ပြည်ထောင်စုဂျပန်နဲ့ဩစတြေးလျတို့ကဒီကနေ့တင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်။အဲ့ဒီဒေသတွေမှာတင်းမာမှုတွေတိုးလာစေနိုင်တဲ့ဒါမှမဟုတ်လေပြန်လည်ပြင်ဆင်မရနိုင်တော့တဲ့အခြေအနေထိတဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့မြေတွေဖော်ယူနေတာနဲ့စည်ရစံရွက်ချက်တွေကိုရပ်ဆိုင်မှုတောင်းဆိုတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဩစတြေးလျနိုင်ငံခြားရေးဝန်ကြီးနဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတို့ဖိလစ်ပိုင်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာပူရဲကြီးညာချက်တစောင်းထုတ်ပြန်တောင်းဆိုတာဖြစ်ပါလေရှင်
။တရင်ချင်းချုပ်ကမှတင်ငင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonya ဖြစ်ပါတယ်။ View American အသံမနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှံလောက်ပါ
This program has come to you from the Voice of America, Washington.